Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်နိုဝင်ဘာလ10ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုက်လိုမီတာ1925 32 51နဲ့လိုက်လက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမုံပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုကိုရနေနေနဲ့ဒီချင်ညာပေးတော့မှာပါအမေရိကန်သမ္မတနဲ့ပြည်သူသမ္မတတို့ဒီကနေ့ပြည်သူနိုင်ငံပဲရစ်မြို့တော်မှာတွေ့ဆုံပြီးတော့ဥရောပလူမျိုးရေးနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးကြကြပါတယ်။တူရကီသမ္မတရစ်ချက်ဒီအော်ဒဝန်ကစော်ဒီသတင်းတော်ဂျမဲကာရှိုဂီအသက်ခံမှုနဲ့ပတ်သက်ပြီးတော့နိုင်ငံတချို့နဲ့ဒီသတင်းအချက်အလက်တွေကိုဖလှယ်ခဲ့တယ်လို့ပြောလိုက်ပါတယ်။ဒီလိုထိတဲ့အောင်သတင်းတွေကိုတင်ပြပေးတော့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတဲ့ရောက်သတင်းတွေကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုသိမ်းရှောင်သွားကြတဲ့ရိုဟင်ဂျာတွေကဒုက္ခသည်2000ကိုပထမဦးဆုံးအသုတ်အနေနဲ့မြန်မာနိုင်ငံဘက်ကိုရှေ့လာမဲ့သတင်းပတ်ထဲမှာပြန်ပြီးတော့ပို့ဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။ဒါပေမဲ့လို့ဒုက္ခသည်အများစုဘက်ကတော့လုံခြုံရေးစိုးရိမ်ချက်တွေနဲ့မပြန်လို့ကြသေးပါဘူး။ရခိုင်ပြည်နယ်ဘက်ကဒုက္ခသည်တွေအမြင်ကရောဘယ်လိုရှိပါသလဲ
။ဆိုရင်ကျွန်တော်ဘင်္ဂလားဒေ့ရှ်မှာရှေ့နေတဲ့ community နဲ့စကားပြောခွင့်ရမယ်ဆိုရင်တို့ကိုကျွန်တော်အခုမလာပါနဲ့လို့ကျွန်တော်တိုက်တွန်းချင်တယ်။ဘာလို့ဆိုရင်ကျွန်တော်တို့ကဒီမှာမနေ့
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ဩစတြေးလျနိုင်ငံကပြည်နယ်တစ်ခုမှာတော့တခါသုံး plastic အသုံးပြုမှုကိုတားမြစ်လိုက်တဲ့သတင်းအပတ်စဉ်ကဏ္ဍတွေထဲမှာတော့အစားအသောက်နဲ့အဖျော်ရမကဘားတွေကိုစနစ်တကျတည်ရှိနိုင်မှုအစိုးရဘက်ကကောင်းမွန်တဲ့သင်တန်းတွေစီစဉ်ပေးဖို့တင်ပြထားတဲ့မြမတခွေအစီအစဉ်နဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲရီလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်နဲ့ပြင်သစ်သမ္မတတို့ဟာဥရောပလူမျိုးရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့ဆွေးနွေးကြပါတယ်။ပြင်သစ်ကိုရောက်ရောက်ချင်မှာပဲပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကိုဒေါ်နယ်ထရမ့်ကဝေဖန်ခဲ့ပြီးတဲ့နောက်မကြာခင်မှာအခုလိုတွေ့ဆုံကြတာပါ။အလက်ဇီနန်တော်မှာတွေ့ဆုံတဲ့ဆွေးနွေးပွဲအတွင်းမှာတော့ဥရောပလုံခြုံရေးနဲ့ပတ်သက်ပြီးတော့ကုန်ကျစရိတ်တွေကိုမျှပြီးတော့ခံကြဖို့သမ္မတထရမ့်ကတိုက်တွန်းပါတယ်။ပို့ပြီးတော့ခိုင်မာအင်အားတောင့်တင်းနဲ့ဥရောပဖြစ်လာစေခြင်းနဲ့လို့ထရမ့်ကပြောတယ်လို့ပြင်သစ်သမ္မတမက်ခရွန်ကလည်းပို့ပြီးတော့ဆွမ်းဆောင်နိုင်တယ်လို့ပို့ပြီးတော့ခုခံကာကွယ်နိုင်တဲ့ဥရောပဖြစ်လာဖို့ယုံကြည်ပါတယ်လို့ပြောပါတယ်။သမ္မတနှစ်ဦးသတင်းတောက်တွေနဲ့တွေ့ဆုံခြင်းမှာတော့အပြန်အလှန်ပြစ်တင်ဝေဖန်တာမျိုးမရှိပါဘူး။တောက်ကြနေညာကပြင်သစ်နိုင်ငံအော်လီလေးစိတ်ကို Air Force 1လေယာဉ်ဆက်ရောက်ချိန်မှာတော့ထရမ့်ကဥရောပအနေနဲ့စစ်တပ်တီထောင်မှုလူရဲလို့ပြောဆိုတဲ့ပြင်သစ်သမ္မတမက်ခရွန်ကိုအကြီးကျယ်ဝေဖန်လိုက်ပြီးတော့ဒါလိုမလုပ်ခင်မှာနေတိုမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ကြီးအတွက်ကုန်ကျငွေတွေကိုမျှတခံဖို့သူကတိုက်တွန်းပါတယ်။မက်ခရွန်ကလည်း1989ခုနှစ်အတွင်းအမေရိကန်သမ္မတရော်နယ်ရေဂင်နဲ့ဆိုဗီယက်ခေါင်းဆောင်ဂိုဘာချက်တို့လက်ထက်ကသဘောတူညီချုပ်ဆိုခဲ့တဲ့လက်နက်ထိန်းချုပ်ရေးသဘောတူစာချုပ် INF ကနေနှုတ်ထွက်မယ်ဆိုတဲ့ထရမ့်ရဲ့ကြေညာချက်ကိုဝေဖန်ခဲ့ပါတယ်။ဒီလိုနှုတ်ခတ်မှကြောင့်အဓိကထိခိုက်ညံ့နာမဲ့သူကတော့ဥရောပပဲဖြစ်တယ်လို့မက်ခရွန်ကပြောရတယ်ပထမကမ္ဘာစစ်ပြီးဆုံးတဲ့နှစ်ပေါင်း100ပြည့်တဲ့အထိမဲ့ခန္ဓာကိုပြည်သူနိုင်ငံမျိုးတော်ပဲရစ်မှာမနက်ဖြန်တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပြီးတော့အဲ့ဒီခန္ဓာကိုတက်ရောက်ဖို့ထရမ့်အပါဝင်တခြားကမ္ဘာခေါင်းဆောင်တွေပဲရစ်ကိုရောက်ရှိနေတာပါခင်ဗျာ
အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတော်မီလောင်ချမ်းမှုကြောင့်လူ9ယောက်သေဆုံးသွားတယ်လို့ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒါဟာကယ်လီဖိုးနီးယားပြည်နယ်တွင်တော်မီလောင်ချမ်းမှု3ခုတည်းကတစ်ခုဖြစ်ပြီးတော့ဒီတော်မီကြောင့်အင်ဂျင်6400ကျော်မီးလောင်ခဲ့တယ်လို့လူအတော်များများကလည်းဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။သေဆုံးသူများစုဟာ Sacramento မြို့မြောက်ဘက်မှာရှိတဲ့ Paradise မြို့ကနေထွက်ပြေးဖို့ကြိုးစားကြစဉ်သူတို့ရဲ့ကားတွေထဲမှာသေဆုံးတာဒါမှမဟုတ်ကားရဲ့အပြင်ဘက်မှာသေဆုံးခဲ့ကြတာဖြစ်တယ်လို့တပတ်ခရိုင်ရဲဌာနကပြောပါတယ်။ကားလမ်းတွေပိတ်နေတာကြောင့်တချို့လူတွေလည်းကားပေါ်ကနေဆင်းပြီးတော့ထွက်ပြေးခဲ့ကြရတာပါ။ဒေါ်မီကအလင်းမြန်လောင်ကျွမ်းခဲ့တာကြောင့် Paradise မြို့နေရာအများစုပျက်စီးသွားခဲ့ပြီးတော့ဒေသခံထောင်ပေါင်းများစွာလည်းသူတို့ရဲ့နေအိမ်တွေကနေထွက်ပြေးခဲ့ရပါတယ်။ဒေါ်မီကြောင့်အင်ဂျင်6453လုံးနဲ့စီးပွားရေးဆောက်အုံ260ပျက်စီးသွားခဲ့ပြီးတော့မီးလောင်ကျွမ်းမှု area ဟာ362 square kilometer ရှိတယ်လို့အာနာပိုင်တွေကတောက်ကြနေကပြောခဲ့ပါတယ်။ဒီတော်မီဟာကြာသပတေးနေ့ကစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးတော့ညာတွင်ချင်းမှာပဲ၄ဆလောက်ပြန့်နှံ့သွားခဲ့ကြောင်းနဲ့အခုချိန်ထိ900ခန့်လုံးပဲငြိမ့်သက်နိုင်သေးတယ်လို့ဆိုပါတယ်။ဒါပြင်ဒါစင်နဲ့ချီတဲ့လူတွေလည်းပျောက်ဆုံးနေတယ်လို့ပြောပါတယ်။သမတ်ထမ်ကတော့အခုလိုမီးလောင်ကျွမ်းမှုဖြစ်ရတာဟာတစ်တော်တွေထိမ့်သိမ့်မှုမကောင်းတာကြောင့်ဖြစ်ပြီးတော့ဒီချက်ကိုမပြင်နိုင်ဘူးဆိုရင်ပြည်ထောင်စုစိုးရအနေနဲ့ကယ်လီဖိုးနီးယားပြည်နယ်ကိုအကူအညီတွေကိုမပေးဘဲနေမယ်လို့ပြည်ထောင်နိုင်ငံမှာရောက်ရှိနေစဉ်ပြောကြားလိုက်ပါတယ်ခင်ဗျာ။
ယမန်နိုင်ငံမှာဆော်ဒီဦးဆောင်တဲ့မဟာမိတ်အဖွဲ့တိုက်လေယာဉ်တွေဝေဟင်မှာပြန်သရင်စီဖြစ်ပြီးတဲ့အမေရိကန်ရဲ့အစီအစဉ်ကိုအဆုံးသတ်လိုက်ပါတယ်။မဟာမိတ်အဖွဲ့အနေနဲ့အခုခါမှာဒီအကူအညီမလိုတော့တာကြောင့်ဒီအစီအစဉ်ကိုအဆုံးသတ်ဖို့အမေရိကန်ဘက်ကတောင်းဆိုခဲ့တယ်လို့ဆော်ဒီအာရေဗျကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ အီရန်ကထောက်ပံ့ပေးထားတဲ့ဟူသီသဘုံတွေကိုနှိမ်နင်းနေတဲ့ယီမန်အစိုးရကိုကူညီဖို့ဆော်ဒီဥဆောင်တဲ့မာမိတ်အဖွဲ့ဟာ2015ခုနှစ်မတ်လတည်းကစားပြီးလေကြောင်းကနေစစ်ကူပေးနေတာပါအဲ့ဒီအချိန်ကဆက်လို့ယီမန်မှာလူပေါင်း1000လောက်သေဆုံးသွားတယ်လို့ကုလသမဂ္ဂကခမန်ထားပြီးအဲ့ဒီထက်ကအများစုကလေကြောင်းတက်ခတ်မှုတွေအတွင်သေဆုံးခဲ့တာပါအမေရိကန်ကအခုလိုဝဟင်ကနေလေရင်စီဖြစ်ပြီးတဲ့အစီအစဉ်ကိုရပ်ဆိုင်းလိုက်တဲ့အတွက်ယီမင်ကမဟာမိတ်အဖွဲ့ရဲ့လုပ်ငန်းတွေပေါ်ဘလို့တက်ရောက်မှုရှိလာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စီရုံးအတွင်းဆော်ဒီသတင်းတောက်ဂျမဲကရှူဂီအတက်ခံခဲ့ရတာအတွက်နိုင်ငံတကာကချေချေလောလောဝေဖန်နေချိန်မှာပဲအမေရိကန်ရဲ့လေရင်စီဖြစ်ပြီးတဲ့အစီအစဉ်ရပ်ဆိုင်းခဲ့တာပါ။တူရကီသမ္မတရီချက်တီအာဒိုဝန်ကတော့ဒီကနေ့မှာဆော်ဒီသတင်းတောက်ဂျမဲကရှူဂီအတက်ခံရတဲ့ပတ်သက်ပြီးတော့ဖမ်းယူရရှိခဲ့တဲ့အချက်လက်တွေကိုဗြိတိန်ပြင်သစ်ဂျာမနီဆော်ဒီအာရေဗီယာအမေရိကန်ပြည်ထောင်စုတို့နဲ့ဖလှယ်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီနိုင်ငံတွေဘက်ကလက်ခံရရှိကြောင်းအတည်ပြုပြောဆိုတာမျိုးတော့မရှိသေးပါဘူး။ကုသတင်းပတ်အစောပိုင်းကတူရကီနိုင်ငံသားရေးဝန်ကြီးမော့ဖ်လော့ကာဗူဆိုဂလူကဂါရှိုဂီအတက်ခံရနဲ့ပတ်သက်ပြီးတော့တူရကီအစိုးရစီမံနောက်ထပ်ချက်လက်တွေရှိနေသေးပြီးတော့စွန့်စမ်းစစ်ဆေးမှုတွေလုံးဝပြီးဆုံးသွားပြီဆိုရင်လူများကြည့်ရှုလို့ရအောင်ထုတ်ပြန်သွားမယ်လို့ပြောဆိုထားတာပါခင်ဗျာ။
ဆိုမာလီနိုင်ငံမြို့တော်မိုဂါဒီရှုမှာအတေကန်ဘုံခွဲသူတွေနဲ့တနတ်သမားတွေကနမကြီးဟိုတယ်တစ်ခုကိုဝင်တိုက်ခိုက်ခဲ့တာမှာတေဆုံးသူအရေအတွက်ဟာအစောပိုင်းမှာ22ယောက်ရှိရာကနေ39ယောက်အထိဖြစ်လာခဲ့ပြီလို့ဆိုမာလီရဲတပ်ဖွဲ့ကဒီကနေ့ပြောကြားလိုက်ပါတယ်။တောက်ကြနေနေ့လယ်ပိုင်းကအတေကန်ကားဘုံနှလုံးပေါက်ကွဲခဲ့ပြီးတဲ့နောက်ဟိုတယ်လုံခြုံရေးတွေနဲ့ဟိုတယ်နားမှာရှိတဲ့ဆိုမာလီမူခွင့်ရေးစုံစမ်းရေးရဲတပ်ဖွဲ့တွေကတိုက်ခိုက်သူတွေကိုပြန်ပြီးတော့ပစ်ခတ်ကြတာဖြစ်ပါတယ်။ဒါပြင်တောက်တရပောက်ကွဲမှုကတော့ဟိုတယ်နားကလူသားလူလာများတဲ့လမ်းပေါ်မှာရပ်ထားတဲ့တုတ်တုတ်သုံးမင်းကားကနေပောက်ကွဲခဲ့တာဖြစ်ပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့ဒီပောက်ကွဲမှုကြောင့်အရသာ39ယောက်သေဆုံးပြီးတော့40တန်းရသွားတယ်လို့မိုဂါဒီရှူးမြို့ရဲရာရှီမိုဟာမက်ဟူစိန်ကအတည်ပြုပြောကြားပါတယ်။တချို့ပျောက်ဆုံးနေတဲ့သူတွေရှိနေတာကြောင့်သေဆုံးသူအရေအတွက်လည်းတိုးလာနိုင်ပွဲရှိနေပါတယ်။ဆာဟာဖီဟိုတယ်ကိုတိုက်ခိုက်သူဟာသူတို့လက်ချက်ဖြစ်တယ်လို့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အယ်ကိုင်ဒါအဖွဲ့နဲ့ဆက်ဆက်မှုရှိတဲ့အယ်ရှဘတ်စစ်သည်ကြောအဖွဲ့ကပြောပါတယ်ခင်ဗျာ။
ဒီဝေမရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1565တို့ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။မြောက်နယ်တောင်ကိုရီးယားနှစ်နိုင်ငံနယ်ကြားဆောင်အရှင်းနှင်းကင်းစကန်22ခုကတက်ဖို့ဝင်နေတဲ့စစ်လက်နက်ပစ္စည်းတွေကိုဒီကနေ့မှအပြည့်အစုံရုပ်သိမ်းလိုက်ပါတယ်။လွန်ခဲ့တဲ့စက်တင်ဘာကရရှိထားတဲ့သဘောတူညီချက်အတိုင်းအခုလိုပြန်ရုပ်သိမ်းလိုက်တာဖြစ်ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။စစ်ဘက်ဆိုင်ရာသဘောတူညီချက်ဟာဒေသညီငယ်ရေးနဲ့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးအရှင်းအဟုန်တိုးမြင့်မှုကိစ္စရပ်တွေအတွက်အရေးကြီးတဲ့ယုံကြည်မှုတည်ဆောက်ရေးအရှင်းဖြစ်ကြောင်းလည်းတောင်ကိုရီးယားဘက်ကပြောပါတယ်။ဒါပေမဲ့လည်းကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းရှင်းအစီအစဉ်တွေကောင်းတဲ့ပေါ်ဖို့မြောက်ကိုရီးယားဘက်ကပြက်ကွက်တယ်ဆိုပြီးအမေရိကန်နဲ့မြောက်ကိုရီးယားကြားတိတ်အစင်မပြေဖြစ်နေချိန်မှာထိုင်မာတဲ့အစာပြိုးဆောင်ရွက်မှုတွေမတွေ့ရဘဲတောင်ကိုရီးယားအနေနဲ့အခုလိုစီးရဲအရလိုက်လျောလိုက်တာဟာအန်ရီကိုဖိတ်ခေါ်သလိုဖြစ်မယ်ဆိုပြီးတော့အခက်အခဲတွေကထောက်ပြပါရတယ်။နိုင်ငံခြားစစ်မဲ့ဆုံးအဆက်မှာတန်ဆူချိုးအထက်ထက်ကာယံထားတဲ့ကွန်ကရစ်ဘန်ကာတောင်ကိုရီးယားနယ်ကြားဆောင်ကင်းစကန်60လောက်ရှိနေပြီးတော့အဲ့ဒီမှာလက်နက်ကြီးလက်နက်ငယ်မျိုးစုံတက်ဆင်ထားတဲ့တပ်ဖွဲ့ဝင်တွေချထားတာပါ1950-53ခုနှစ်ကစလို့155မိုင်အရှိရှိတဲ့ထိစက်နေတဲ့နေဆက်မြင်းတစ်လျှောက်တိုက်ပွဲတွေဖြစ်တတ်တဲ့နေရာတွေမှာမြေမြုံမိုင်းတန်းနဲ့ချီမြှုပ်နှံထားပြီးတော့အဲ့ဒီနေကြားမှာမြောက်ကိုရီးယားနေကြားဆောင်ကင်းစကန်160လောက်လည်းရှိနေပါတယ်ခင်ဗျာ
။ဒီလိုငါနိုင်ငံမှာနိုင်ငံရေးပြဿနာတွေရှုပ်ထွေးနေချိန်မှာပဲတမရမက်ထရီပလာစရိစိနာကပါလီမန်ကိုဖျက်သိမ်းလိုက်ပြီးတော့ရွေးကောက်ပွဲအသစ်ကျင်းပပုဂ္ဂိုလ်ပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့အော်တိုဝါ26ရက်နေ့ကတိရွေလင်္ကာသမရစရိစိန်းသားကဝင်းကြီးချုပ်ကိုယာရုကနေဖြုတ်ချပြီးသူ့နေရာမှာသမရဟောင်းမဟင်ဒရာဂျပါဆာကိုအစားထိုးလိုက်ခြင်းကစပြီးတော့တိရွေလင်္ကာနိုင်ငံမှာအခြေအနေတွေရှုပ်ထွေးပြီးတော့မတည်မငြိမ်ဖြစ်နေတာပါ။ပါလီမန်ကိုတောက်ကြတဲ့ညသကောင်ကျော်ကစတင်ပြီးဖျက်သိမ်းလိုက်ကြောင်းသမရလက်မှတ်ထိုးထားတဲ့တရားဝင်အမိန့်ကိုကျင်ညာခဲ့ပါတယ်။သမရစရိစိန်းနာရဲ့လောက်ရဟာဖွဲ့စည်းပုံကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်ပြီးတော့ဒီမိုကရေစီမဆန်ကြောင်းဗရာအေးဝန်ကြီးမင်္ဂလာဆမာရာဝီရာကပြောကြားလိုက်ပြီးတော့သူ့ရဲ့ United National Party အနေနဲ့အာဏာရှင်ဆန်ဆန်ဖိနှိပ်အုပ်ချုပ်လာနေတဲ့အပေါ်မှာတွန်းလှန်သွားမယ်လို့ပြောကြားလိုက်ပါတယ်။သမရကပါလီမန်ကိုဖျက်သိမ်းလိုက်ရတာဟာဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ပြည်သူတွေဆုံးဖြတ်တင်တာကြောင့်ဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးကတော့ပြောကြားလိုက်ပါတယ်ခင်ဗျာ။
လူပေါင်း189ဦးတည်ဆုံးခဲ့တဲ့အင်ဒိုနီးရှားလေယာဉ်ပျက်ကျရာမှာတည်ဆုံးသူတွေကိုရှာဖွေတဲ့အစီအစဉ်ရပ်ဆိုင်လိုက်ပြီးဖြစ်ကြောင်းအင်ဒိုနီးရှားအာဏာပိုင်တွေက ကဒီကနေ့ပြောလိုက်ပါတယ်ဒါပေမဲ့လည်း Lion Air လေးရဲ့လေယာဉ်ပြန်သတ်မှုမတန်းတင်ဒုတိယ Black Box ကိုတော့ဆက်ပြီးတော့ရှာဖွေသွားမယ်လို့ပြောပါတယ်နှစ်လတာတာအသုံးပြုရသေးတဲ့ Boeing 737 Max ခီးတဲ့တင်လေယာဉ်ဟာအောက်တိုဘာ29ရက်နေ့က Java ပင်လယ်တွင်ပြတ်ကျသွားတာပါဘန်ကာကျွန်းကိုအသွားဂျကာတာကနေပြင်တဲ့ပြပချင်းသိမ့်နေကြခင်မှာပဲလေယာဉ်ပြတ်ကျခဲ့တာပါအခုခါမှာတော့တည်ဆုံးသူတွေက89ဦးဘသူဘဝရီဆိုတာကိုအတည်ပြုနိုင်ခဲ့ပြီလို့အင်ဒိုနီးရှားအန်ဒါဘိုင်းတွေကပြောပါတယ်ခင်ဗျာ
ကလန်သားဖြစ်တဲ့ဗြိတိသျှယူပဗီရပညာရှင်စတီဖန်ဟော့ကင်းရဲ့ဘိန်းတက်ကလထိုင်ကိုဒေါ်လာ၄သိန်းနီးပါးခန့်နဲ့လေလံတင်ရောင်းချလိုက်ပြီဖြစ်ပါတယ်မစ္စတာဟော့ကင်းအပိုင်းတည်သွားပြီးတဲ့နောက်အသုံးပြုခဲ့တဲ့စက်တက်ထားတဲ့အဲ့ဒီဘိန်းတက်ကလထိုင်ကိုခရစ်စတီလေလံအဖွဲ့ကအင်တာနက်ကနေဒေါ်လာ1000နဲ့အစောပိုင်းကလေလံတင်ရောင်းချသွားဖို့ခံမှန်းခဲ့တာပါဒါပြင် Property of Expanding Universes ဆိုတဲ့ဟော့ကင်းရဲ့1965ခုနှစ်ကပါရဂူဘွဲ့သုတေသနကျမ်းမိတ်တူကိုတော့ American Dollar 936,000 နဲ့ရောင်းချခဲ့ပါတယ်။ဒါဟာမူလကမှန်းထားတဲ့ဒေါ်လာ2သိန်းထက်အများကြီးပိုရခဲ့တာဖြစ်ပါတယ်။သူပါဝင်ခဲ့တဲ့ရုပ်သံ series တွေကတစ်ခုဖြစ်တဲ့ The Simpsons ရုပ်သံ series ချက်ကဇန်ညွန်းကလည်းလေလံတင်ရောင်းချတဲ့ပစ္စည်း22ခုထဲမှာတစ်ခုအပါအဝင်ဖြစ်ပြီးတော့နောက်ကတော့ဒေါ်လာ 8,000 နဲ့ရောင်းချခဲ့တာပါ။လေလံဘွဲကနေပရာဟိတလုပ်ငန်းတွေအတွက်စုစုပေါင်း American Dollar 1.8 ရရှိခဲ့ပါတယ်။ဒါပြင် Mr. Hawking ရဲ့သူ့မိသားစုမစ္စတာဟော့ကင်းရဲ့မိသားစုကသူ့ရဲ့မှတ်တမ်းဖြင့်သိမ်းဆည်းထားတဲ့အထက်ကနေဗြိတိသျှအစိုးရကိုလည်းလူဒန်းခဲ့ပါတယ်မစ္စတာဟော့ကင်းဟာစက်ကြောလာကြီးစတင်ပေါ်ပေါက်လာဖို့အကြောင်းကိုစူးစမ်းရှာဖွေနိုင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းတပြိုင်နက်တည်းထုတ်လွှင့်ပေးနေပါတယ်ရှင်။အခုအရင်အဆုံးထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ Bangladesh နိုင်ငံဘက်ကိုတင်းချောင်သွားတဲ့တိမ့်ချီတဲ့ Rohingya ဒုက္ခသည်တွေကဒုက္ခသည် 2,000 ကိုတော့ပထမဦးဆုံးအတုပ်အနေနဲ့မြန်မာနိုင်ငံဘက်ကိုရှေ့လာမဲ့သတင်းပတ်ထဲမှာပြန်ပြီးတော့ပို့တော့ဖြစ်ပါတယ်ပြန်ရမယ်စီးရင်ဝင်ဒုက္ခတဲ့အများစုကတော့လုံခြုံရေးစိုးရင်ချက်တွေကြောင့်လုံးဝမပြန်လို့ကြသေးဘူးလို့ပြောပါတယ်ရခိုင်ပြည်နယ်ထဲမှာရှိတဲ့ IDP ဒုက္ခတဲ့စခန်းတွေထဲမှာခိုလုံနေရစဲမွတ်စလင်ဒုက္ခတဲ့တွေအတွက်တောင်မှခိုင်မာတဲ့ဘဝအာမခံချက်နဲ့လုံခြုံရေးအစီအမံတွေဆောင်ရွက်ပေးနိုင်ခြင်းမရှိသေးတာမို့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခတဲ့တွေပြန်လာဖို့မသင့်သေးဘူးလို့စစ်တွေကမွတ်စလင်ဒုက္ခတဲ့တွေကပြောပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်
ပြီးခဲ့တဲ့နှစ် 2019 ဩဂုတ်လကုန်ပိုင်းတုန်းကရခိုင်မြောက်ပိုင်းဘူဇီရောင်မောင်းတော်ကလုံခြုံရေးကင်းစခန်းတွေကို ARSA ဆွေရောက်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလုံခြုံရေးအာဏာပိုင်တွေရဲ့အနေမြင့်ရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေတိမ့်ဆောင်ထွက်ပြေးသွားကြတာဖြစ်ပါတယ်။အဲ့ဒီဒုက္ခသည်9သိန်းကျော်တဲ့ကမှ 2,000 ကျော်ကိုအုပ်စုလိုက်ပထမအဦးဆုံးအတုပ်အနေနဲ့လာမယ့်နိုဝင်ဘာလလယ်မှာပြန်ပို့ဖို့စီစဉ်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံသားတာဝန်ရှိသူတွေဘက်ကထုတ်ပြန်ကြေညာခဲ့တာပါ။ပြန်ရောက်လာမယ့်လူတွေကိုပြန်လည်လက်ခံရချထားရေးအစီအစဉ်ဒီအစဉ်သစ်ဖြစ်နေပါပြီလို့မြမအစိုးရကပြောဆိုထားပေမဲ့လို့ရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုပြန်နိုင်လောက်အောင်လို့မြမနိုင်ငံဘက်မှာခိုင်မာတဲ့ဘဝအာမခံချက်အသက်အန္တရာယ်လုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလူ့အခွင့်အရေးတွေပေးဖို့အစဉ်သစ်မဖြစ်သေးတဲ့အတွက်အစီအစဉ်ကိုချက်ချင်းဆိုင်ငံ့ထားဖို့နိုင်ငံတကာနဲ့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုနေကြတာပါအခုဆိုရင်တော့ဒုက္ခသည်စခန်းတွေမှာပထမဆုံးပြန်ပို့မဲ့စီးရင်တဲ့ပါသူတွေနေရပြန်ဖို့ပြင်ဆင်ခိုင်းနေတယ်လို့နေရကိုပြန်ကြရမယ်ဒုက္ခသည်တွေအများစုကတော့လုံခြုံရေးစိုးရိမ်ချက်တွေကြောင့်မပြန်လို့ကြသေးပဲနဲ့အတော်လေးကိုစိတ်မချမ်းမသာဖြစ်နေကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တအူးဖြစ်တဲ့ကိုမျိုးတန်ကပြောပါတယ
်ဒီအဲ့ဆေးမှာပထမတော့အနေနဲ့ဒုက္ခသည်မတော်လို့ပို့မယ်လို့ပြောတဲ့အဲ့ဆေးမှာပါတယ်လို့ကြိုးကတော့ကိုကအဆုံးသတ်စီရင်ဖို့ကြိုးစားနေတယ်လို့ခြောက်ဖို့ပါတယ်ကိုဒီဘာအမေခင်ရှာမချင်းနေဒီအတိုင်းခင်ရမယ်ဆိုရင်ကျွန်တော်တို့ဒီအဲ့ကိုပြန်ပေါ်ရဒီမှာကိုကိုကဆုံးစီပိုကွန်လေးမျိုးလို့ဆိုကြတော့တို့အဲ့လိုမျိုးကြိုးစားနေတာတကယ်ဒီဒုက္ခဆရာလုံးဝဒီအတိုင်းဆိုရင်ပြန်ပေါ်ပြန်ချင်စင်းမချပါဘူးဘာလို့လဲဆိုတော့တကယ်ဒီဒုက္ခကိုပြန်နေဆိုရင်တို့ဘဝအတွက်ဘာအမေခင်ရှာမမချပါဘူးတကယ်တို့စလို့ပြည်လာတာဒါနဲ့တို့အခုဒီဘာအမေခင်ရှာမမချိနေဒီအတိုင်းခင်ရမယ်ဆိုရင်ကျွန်တော်အဓိကတောင်းဆိုချင်တာကတော့ကျွန်တော်လည်းအဲ့ဒီဆားမှာအဲ့ကျွန်တော်တို့တာနေတယ်ဆားမှာကျွန်တော်မွေးရဲမှာလုံလုံချုံချုံနိုင်ငံတကာဆောင်းအကျော်ဝင်နဲ့တို့လုံလုံချုံချုံကျင်းနိုင်မို့ပြီးတော့ငင်းငင်းချင်းချင်းလုံလုံချုံချုံကျင်းနိုင်တို့ရောက်တင်တာတဲ့ကျွန်တော်နိုင်ငံတော်ဆောင်းရပါလေအဲ့ဒါအခြေခံလောက်ခွန်ရတဲ့နေစားပြီးတော့အခုလုံးပါ
ပြလာကြတဲ့ဒုက္ခတွေတွေပြလဲလက်ခံတရားချထားရေးအတွက်ဘင်္ဂလားမြန်မာနဲ့နိုင်ငံတွေစက်တီမှာဖွင့်လှစ်ထားတဲ့ဂျာစခန်တွေဖြစ်တဲ့ငခုရတောင်မြို့လက်ဝဲလှဖို့ခေါင်းစားတဲ့ယာယီလက်ခံရေးဂျာစခန်တွေကိုတော့မြန်မာအစိုးရဘက်ကအစဉ်သိဖြစ်အောင်စီစဉ်ထားပြီးဖြစ်တယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လို့ရခိုင်ပြည်နယ်ထဲမှာပဲ ပြီးခဲ့တဲ့2019ခေတ်ကလူမျိုးရေးဘာသာရေးစံနဲ့အတ္တိကယုတ်အကြမ်းဖက်တိုက်ခိုက်မှုတွေစတင်ဖြစ်ပွားခဲ့တဲ့အတွက်နေရရင်းတွေကနေတိမ်းလျှောက်နေရပြီးတော့ရခိုင်ပြည်နယ်ထဲကဒုက္ခသည်စခန်းတွေထဲမှာပဲခိုးလုံနေရဆဲဒုက္ခသည်တွေအတွက်တောင်မှခိုင်မာတဲ့ဘဝအမှားကကြက်မရှိသေးသလိုလုံခြုံရေးစိုးရိမ်မှုတွေကရှိနေသေးပဲလို့စစ်တွေမြို့နယ် IDP ဒုက္ခသည်စခန်းတွေဒုက္ခသည်တူဖြစ်တဲ့ဦးခင်ပေါင်းထွန်းကသူ့ရဲ့စိုးရိမ်ချက်အခုလိုပြောပြပါဗျာ။ကျွန်တော်တို့ဒီစစ်တွေမှာရှိနေတဲ့
IDP တွေကြတော့2000နှစ်ကတည်းကနေဒီမှာရောက်လာတာဖြစ်တယ်။ဒီမှာနေရတဲ့အနေအထားတွေတော်တော်အောက်တန်းကြတဲ့ဘဝနဲ့ကျွန်တော်ရင်ဆိုင်နေနေလာရရတာဖြစ်တယ်။အဲ့တော့2000ကတည်းကနေဘင်္ဂလားဒေ့ရှ်ကိုဒီအစိုးရဖစာပေါ့နော်ဒီကလေးရေးဆော့ပရေရှင်လုပ်တယ်ဆိုပြီးတော့လူတွေတင်းနေချီပြီးတော့လူတွေဟိုဘက်မှာရောက်လာသွားရောက်သွားရတယ်။အဲ့ဒါကအခုဒီနိုင်ငံတကာရဲ့ပြည်အမှုအောက်မှာဒီဘင်္ဂလားနဲ့မြန်မာအ
ပေါ်လာတယ်။ဒါကြီးကကျွန်တော်တို့တိတာဟုတ်လူတာကဒီပြည်တွင်းမှာ2000စနေကတည်းကနေအဲ IDP ဘဝနဲ့ရင်ဆိုင်ပြီးတော့ဒီအခက်ကြီးတွေအများကြီးနဲ့နေတိုင်းနေရတဲ့သူတွေကိုအစိုးရကဘလို့လောက်ပြတာခဲ့လဲဆိုတာပြောအောင်ပါ။သူတို့မူလနေရာဖြစ်တော်လကောင်တခြားသူတို့ပျော်မဲနေရာတနေရာရမှာပေါ့နော်နေရာချပြီးဖို့အတွက်အစိုးရကိုတောင်းဆိုထားတာရှိတယ်ဒီအစိုးရကဒါတွေကိုတော့မလုပ်ပေးခဲ့တာလည်းရှိတယ်နော်အဲ့တော့ဒီဆိုရင်ကျွန်တော်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ community နဲ့စကားပြောခွင့်ရမယ်ဆိုရင်သူတို့ကျွန်တော်အခုဆက်ရှင်ကော်မန့်အချိန်နဲ့မှဒီ November mid မှာကော်မန့်လို့ပြောတာလေစင်ကာပူနေ့လောက်မှာကော်မန့်လို့ပြောတာအဲ့မလာပါနဲ့လို့ကျွန်တော်တိုက်တွန်းရှင်းတယ်ဘာလို့ဖြစ်ကျွန်တော်တို့တော့ဒီမှာမနဲ့ဟိုအခက်ကြီးတွေနဲ့ရင်ဆိုင်ပြနေရတဲ့ဟာတခုနော်နောက်တစ်ခုသူတို့အဲကနေဘင်္ဂလားဒေ့ရှ်ကနေဒီအဲရခိုင်ကိုပြန်ကော်လာမယ်ဆိုရင်သူတို့ရဲ့စာဝေးနဲ့ရေးဘောနော်ဒီသူတို့ရဲ့လုံခြုံရေးသူတို့ရဲ့တော်လာကွင်းရေး freedom of movement ဓာတ်တွေကိုဘယ်သူကတောင်းဝင်ယူမှာလဲ
မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ပခတ်ထားပေမဲ့လို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်9သိန်းကျော်အနက်ကမှထားပြီးပြန်ပို့နိုင်ရေးတနိုင်ငံကြားစီစစ်ထားပြီးဖြစ်တဲ့အဲ့ဒီပြန်လည်ပို့ဆောင်ရေးအစီအစဉ်တွေအစီအတင်ပဲဆိုရင်တော့အဲ့ဒီဒုက္ခသည်တွေကိုလာမယ့်နိုဝင်ဘာလ15ရက်နေ့မှာစတင်လက်ခံမှာဖြစ်ပါတယ်ရှင်ဒီရွေးမြန်မာပိုင်းရဲ့စနေညနေခင်းသတင်းလွှာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးကြပါရစေ။ဩစတြေးလျနိုင်ငံကပြည်နယ်နှစ်ခုမှာတော့တစ်ခါသုံးပလတ်စတစ်အသုံးပြုမှုကိုစပြီးတော့တားမြစ်လိုက်ပြီးဖြစ်ပါတယ်။ရေရှည်ခံနဲ့ပြန်လည်အသုံးပြုနိုင်တဲ့အိတ်တွေကိုအစားထိုးရောင်းချနေပေမဲ့လည်းတစ်ခါသုံးပလတ်စတစ်အသုံးပြုမှုတားမြစ်ချက်တွေကြောင့် Western Australia နဲ့ Queensland ဒီပြည်နယ်တွေမှာတော့အခက်အခဲပြဿနာတွေကရှိနေပါတယ်။ဒီဆောင်ရွက်ချက်တွေအပေါ်မှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေဘက်ကကြိုးစားကြပေမဲ့လည်းတစ်ဖက်မှာတော့အဆင်မပြေဘူးဆိုပြီးပြောနေသူတွေလည်းရှိပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီကနေပြီးတော့မှဖေးလ်မာစာသတင်းပေးပို့ထားတာမသိင်္ဂီထိုက်ပြောပြပေးပါရှင်
။ဩစတြေးလျနိုင်ငံရဲ့ဈေးဆိုင်ကြီးတွေမှာတစ်ခါသုံးပလတ်စတစ်အိတ်အသုံးပြုမှုတားမြစ်ချက်ကိုအကောင့်ထက်ဖို့ကျင့်သုံးဖို့ကြိုးစားနေကြရပါတယ်။ Western Australia ပြည်နယ်ပတ်ရဲ့တောင်ပိုင်းကစတိုးဆိုင်တစ်ခုမှာတော့ဈေးဝယ်သူတို့ကဒေါသထွက်ပြီးဆိုင်လူသမားတို့ကိုလေပင်ညှစ်ခဲ့ပါတယ်။စတိုးဆိုင်တစ်ခုကတော့ဈေးမွေတော့ဦးဆိုပြီးဖောက်တဲ့တွေကချင်းချောက်ခဲ့ပြီးတဲ့နောက်မှာပြန်လည်အသုံးပြုနိုင်တဲ့အိတ်တွေကိုအခမဲ့ပေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။ Western Australia နဲ့ Queensland တို့မှာပြီးခဲ့တဲ့တနင်္ဂနွေနေ့မှာစတင်တက်ရောက်တဲ့ဥပဒေသစ်အပေါ်မှာလည်းမရှင်းမလင်းဖြစ်နေကြပါတယ်။ Australia နိုင်ငံတော်ကပြည်နယ်တွေဒေသတွေမှာတစ်ခါသုံး plastic အိတ်အသုံးပြုမှုကိုတားမြစ်နိုင်ဖို့ဥပဒေပြုတာဒါမှမဟုတ်လေဥပဒေပြုဖို့ရည်ရွယ်ထားကြပါတယ်။ဒါပေမဲ့လည်း New South Wales ပြည်နယ်မှာတော့ဈေးဆိုင်ကြီးတွေကဒီကိစ္စကိုအရေးယူဆောင်ရွက်နေတာကြောင့်ဥပဒေသစ်တွေမလိုအပ်ဘူးလို့နိုင်ငံရေးခေါင်းဆောင်တွေကပြောဆိုကြပါတယ်။ကုန်စုံဆိုင်လုပ်ငန်းစုကြီးတွေဖြစ်တဲ့ Woolworths နဲ့ Coles တို့မှာတော့ဈေးဝယ်သူတွေကို Plastic 8တွေအခမဲ့မပေးတော့ပါဘူး။ Woolworths ကုန်စုံဆိုင်ကြီးရဲ့ပြောခွင့်ရ Tony Marini ကအခုလိုပြောပါတယ်။
Woolies want to be a responsible retailer and ensure they support the
environment. တဘာဝပတ်ဝန်းကျင်ကနေ plastic 8.2 billion ကိုဖယ်ရှားပြီးတဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှားမှုကိုပံ့ပိုးပေးတဲ့တာဝန်ယူမှုရှိတဲ့လက်လီရောင်းဆိုင်တစ်ခုဖြစ်လိုပါတယ်
။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာလှုပ်ရှားမှုအဖွဲ့ Planet Ark Sarah Thompson ကတော့ Now tap plastic ပစ္စည်းတွေကိုထပ်ပြီးတော့တားမြစ်လုပ်နေပါတယ်
Certainly products that supermarkets contain that
ပျော်ရည်တောက်တဲ့ပိုက်တွေလိုမျိုး coffee ခွက်လိုမျိုးမလိုအပ်ပဲထုတ်ပေါ်မှုတွေကိုဈေးဆိုင်ကြီးတွေမှာထိန်းချုပ်ဖို့ဖြစ်ပါတယ
် Plastic အအသုံးပြုမှုတားမြစ်မှုဟာဆိုရင်ဩစတြေးလျနိုင်ငံမှာစွန့်ပစ်ပစ္စည်းရှော့ချရေးဆောင်ရွက်မှုရဲ့တစိ့တစ်ပိုင်းလည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံကပြည်နယ်ကြီး6ခုတွင်ကပြည်နယ်4ခုမှာရှိတဲ့လက်လီအယောင်ဆိုင်တွေအနေနဲ့တစ်ခါသုံးပလတ်စတစ်အိတ်တွေသုံးရင်တော့ဒဏ်ကြေးအမေရိကန်ဒေါ်လာ4600ပေးဆောင်ရမှာဖြစ်ပါတယ်။နိုင်ငံပေါင်း60ကျော်တို့မှလည်းတစ်ခါသုံးအိတ်တွေအသုံးပြုမှုကိုတားမြစ်တာအခချင်းငွေကောက်ခံတာတွေလုပ်နေတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။ကမ္ဘာတစ်လုံးမှာပါလောက်ရတဲ့ plastic ပစ္စည်း5 trillion သုံးနေတာလို့လဲကုလသမဂ္ဂကခန့်မှန်းထားပါတယ်။ကင်ညာနိုင်ငံမှာတော့မြက်ဖြားရောဂါတိုက်ဖျက်ရေးအတွက် plastic အိတ်အသုံးပြုမှုကိုတားမြစ်ထားတာပါ။ plastic အိတ်တွေမှာခြင်နေပေါက်ဖွားကြလို့ဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့စွန့်ပစ် plastic အိတ်တွေကြောင့်ရေစည်းရေလာပိတ်စေပြီးအကြီးအကျယ်ရေကြီးမှုတွေဖြစ်ကြရပါတယ်ရှင်။
နောက်တင်ကြီးထိုက်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွေအစည်းအဝေးကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာအခုနှစ်ပိုင်းနေအတွင်းမှာနေရာတိုင်းမှာတွေ့လာရနေပြီဖြစ်တဲ့အစားအသောက်နဲ့အဖျော်ယမကာဘားတွေကိုစနစ်တကျတည်ရှိလဲပတ်နိုင်မှုအတွက်အစိုးရအနေနဲ့ကောင်းမွန်တဲ့သင်တန်းတွေစီစဉ်ပေးတင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်နောက်ဒီလုပ်ငန်းကနေပြီးတော့မှလူငယ်တွေအတွက်အလုပ်ကိုင်းအခွင့်အလမ်းကလည်းဖန်တီးပေးနိုင်တာကြောင့်သူတို့အနေနဲ့လုပ်ငန်းကိုကျွမ်းကျင်အောင်ပြင်ဆင်ထားဖို့လည်းအထူးလိုအပ်နေတာပါအပြည့်အစုံကိုတော့မြမခသတင်းအေဂျင်စီကမက်ကေသတင်းတင်ဆက်ပေးထားပါတယ
်ခေတ်စနစ်တွေတိုးတက်လာတဲ့အမျှမြန်မာနိုင်ငံမှာလည်း2014ခုနှစ်ကနေစလို့ညနေခင်းနဲ့ညဘက်တွေမှာဘားထိုင်တဲ့အလေးအစင်တွေကျန်းမာလို့လာပါတယ်ရန်ကုန်မှာဆိုရင်တော့ဘားအီအတွက်ရာကနန်းနီးပါးရှိနေပြီးတော့ဒါအကစားနဲ့ပတ်သက်တာတွေချော်ပြင်းရေးအစီအစဉ်တွေနဲ့ပတ်သက်တဲ့စပေါ်ဘားတွေကော်ဖီပဲတည်တံ့ရောက်ချတဲ့ကော်ဖီဘားတွေလည်းအများပြားရှိလို့လာပါတယ်။ဒါကြောင့်မို့လို့ဒီဘားတွေမှာအရက်ချော်ဆက်တဲ့ဘားတန်နာတွေလည်းပဲအများအပြားရှိလို့နေပါတယ်ရှင်။အဲဒီဘားတန်နာလူငယ်တွေကပြည်တွင်းမှာသာမကဘဲနဲ့ပြည်ပမှာပြုလုပ်တဲ့ဒီဘားတန်နာတိုင်ပွဲတွေကိုလည်းပဲဝင်ရောက်ပြီးတော့ရှင်ကြိုင်နေကြပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကဆိုရင်လည်းပဲမလေးရှားနိုင်ငံမှာပြုလုပ်ခဲ့ပြီးတော့မြန်မာနိုင်ငံအပါအဝင်အာရှ12နိုင်ငံပါဝင်တဲ့ဒီဘားတန်နာတိုင်ပွဲမှာမြန်မာနိုင်ငံကိုစားပြုအနေနဲ့ဝင်ရောက်ရှင်ကြိုင်ခဲ့တဲ့လူငယ်ကချန်ပီယံဖြစ်ခဲ့ပြီးတော့ပြည်သူနိုင်ငံမှာပြုလုပ်ကျင်းပမဲ့ဒီဘားတန်နာကမ္ဘာအဆင့်မြင့်ကြိုင်ပွဲမှာလည်းပဲပထမဦးဆုံးအနေနဲ့ဝင်ရောက်ရှင်ကြိုင်ခွင့်ရသွားပါတယ်
။ဒါကြောင့်ဘားရင်ကျေးမှုခက်စားလာတာနဲ့အမျှဘားတန်နာလုပ်ကိုင်တဲ့လူငယ်တွေလည်းရှိလာတာကြောင့်အစိုးရအနေနဲ့အဲ့ဒီလိုလူငယ်တွေအတွက်အသက်မွေးဝမ်းကြောင်းပညာရဲ့သင်တန်းတွေကိုပို့ချပေးဖို့ထည့်သွင်းစဉ်းစားတင်တယ်ဆိုတဲ့ပြောဆိုမှုတွေရှိနေပါတယ်။ကော်တီချော်ဆက်တဲ့အခါအသုံးပြုတဲ့တစ်ပြီးအရည်တွေထုတ်လုပ်ရောင်းချနေတဲ့မွန်နင်းမြန်မာရဲ့မန်နေဂျာကိုကျော်ဝနာကတော့ဘားတစ်ခုကောင်းဖို့အတွက်ဆိုရင်တော့ဘားတန်တာတွေကလည်းအရေးကြီးတဲ့ကဏ္ဍမှာပါဝင်နေတယ်လို့ဆိုပါတယ
်။ဟိုလက်ရှိကတော့မြန်မာနိုင်ငံမှာတော်တော်ကြီးကိုပြောင်းလဲလာပါတယ်ဘားတွေပေါ့ကျွန်တော်ညဘက်ကစီကျွန်တော်ကိုယ်တိုင်ကလည်းသွားတယ်လေသွားလေသွားတာရှိတယ်ပြီးလို့ရှိရင် site safe visit အနေနဲ့လည်းကျွန်တော်တို့သွားတယ်သွားတဲ့ကောင်ဘားတွေကအရန်ကြီးကိုဟိုသူများရင်လည်းရင်ပေါင်တန်းနိုင်တဲ့အခြေအနေလေးဖြစ်လာဥမာ Union Employee ဆိုလို့ရှိရင်လည်းကျွန်တော်ကောင်းတာပဲအာဆိုတော့ Australia မြန်မာပလာတော့အများကြီးပဲကြာအဲ့လိုပေါ့ဘားတွေကတော်တော်ကြီးကိုအောင်မြင်လာတယ်ဘောနော်အဲ့ပုံမှန်မူတည်ပြီးတော့ဟိုဒီချက်ကောင်းအောင်ဆိုတော့သူတို့ဘယ်လိုပြောမလဲအဓိကတော့ဘားတစ်ပါးကောင်းမှုဆိုဘားတန်နာပေါ်မူတည်သွားတာဘောနော်ဘားတန်နာသူဘလောက်ထိ present လုပ်နိုင်လဲသူရဲ့သူဖြော်တဲ့ drink သူဖြော်တဲ့ perform သူရဲ့အကုလုံးအစအစအရာဒီစေးပေါ့အာအဲ့ပုံမှန်သာလင်ဘားကောင်းအိမကောင်းအိဆိုတာပြန်ပြီးလိုက်လာတာပါပဲဟုတ်
ဘားတွေမှာဆိုရင်တော့မြန်မာအစားအသောက်တွေတောင်မကနိုင်ငံတကာအစားအသောက်တွေနဲ့ကော်တီအမျိုးမျိုးရရှိပြီးအေးအေးဆေးဆေးအနားယူနိုင်တာကြောင့်စိတ်ဝင်စားတဲ့သူတွေများပါသလိုနိုင်ငံသားသားခီးသွားဧည့်သည်တွေကလည်းဘားတွေကိုလာရောက်လည်ပတ်မှုများလာတာကြောင့်ဘားလုပ်ငန်းတွေကလည်းအခုထက်ပိုတိုးတက်လာဖို့ရှိနေပါတယ်ဒါကြောင့်အဲ့ဒီလုပ်ငန်းတွေအခုထပ်ပိုတိုးတက်လာတဲ့ကိုအတွက်ဝန်ထမ်းတွေအကြီးအသေးတိုးတက်အောင်ပြုလုပ်တာနဲ့တကယ်စိတ်ဝင်စားတဲ့သူတွေကိုကြိုးထောင်ပေးမယ်ဆိုရင်အခုထပ်ပိုတိုးတက်မှာဖြစ်တယ်လို့လည်း DMY ဘားရဲ့မန်နေဂျာဖြစ်တဲ့ကိုစောထိုက်အောင်ကအခုလိုပြောပါတယ်
။ကျွန်မမြင်ရတော့ဒီချက်တိုးတက်ပြောင်းလဲဖို့ဆိုရင်တော့ကျွန်တော်တို့အခုလက်ရှိဒီလိုက်ထဲမှာလုပ်နေတဲ့ဘားဝန်ထမ်းတွေအကုန်လုံးပေါ့နော်အားလုံးအတွက်သူတို့အကောင်းဆုံးစပွန်ဆာပေးဖို့ကတော့ အရေးကြီးဆုံးပေါ့။ဒါပဲတော်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံကဒီလိုက်ကနောက်ကြတယ်။ပြည်ထောင်နိုင်ငံရင်းနေလိုက်လို့ရှိရင်တော့ဘာလိုက်ကအရင်နောက်ကြတယ်။ပြည်ထောင်နိုင်ငံမှာအရင်တိုးတက်နေပြီ။ဒါပေမဲ့ကျွန်တော်တို့ရှင်မှာဆို sporting ဘိုင်းကလည်းအရင်အားနေတယ်ပေါ့နော်။ဒီငယ်လေးလေးလာတင်းလေးဘိုင်းမှာလည်းအရင်အားနေနေတယ်။အခုနောက်ပိုင်းတော်တော်များများတော့ဖွင့်လာပြီ။အဲတင်တန်းကျောင်းလေးဆိုတော့အများကြီးဖွင့်လာတယ်။အဲတင်တန်းကျောင်းလေးလည်းဖွင့်လာတယ်။အဲ့ဒီအချိန်မှာပဲတကယ်တင်ယူခြင်းစီးတဲ့လူငယ်တွေတကယ်ဟိုလေ့လာခြင်းတဲ့လူငယ်တွေကိုယ့်ဘက်ကအကောင်းဆုံးဖြစ်အောင်စပိုးလေးနေပေးမယ်တကယ်လေ့လာတင်လို့ရအောင်အဲတင်ထောက်ကူပစ္စည်းတွေနဲ့ပေါ့နော်တကယ်လေ့လာပေးမယ်ဆိုရင်တော့နိုင်ငံတွေနဲ့တကယ်တကယ်နိုင်ငံကအဆင့်မီပါတယ်ပေါ့နော်အဲ့လိုမျိုးဖြစ်အောင်လုပ်ချက်နိုင်မယ်လို့ကျွန်တော်ထင်လို့ပါတယ
်မိုးနီးမြန်မာရဲ့မန်နေဂျာကိုကျော်ဝနာကတော့အခုအချိန်မှာအရင်ကထက်တင်တန်းတွေဖွင့်လာပေမဲ့ကောင်းမွန်တဲ့တင်တန်းတွေများဖွင့်ပေးဖို့လိုအပ်နေတယ်လို့လည်းအခုလိုပြောပါသေးတယ်
ပိုးစင်းကောင်းကောင်းပေးနိုင်တဲ့အာသင်တန်းတွေပေါ်လာတယ်တကယ်ကိုအထီရောက်တဲ့ certificate မျိုးပေးတဲ့မထီရောက်တဲ့ technical ဘိုင်းထီရောက်တဲ့ဒီ teaching ဘိုင်းပေးတဲ့သင်တန်းတွေပွင့်လေကျွန်တော်တို့ဒီလိုကျွန်တော်တို့လက်ရှိလုပ်နေတဲ့ personal life ဆက်လူတွေအကုန်လုံးဟိုကြောင်းလဲလာနိုင်တာပေါ့နော်အများကြီးအခုကမြန်မာနိုင်ငံမှာဘယ်လိုလဲ develop ဖြစ်လာတယ်ဆိုပေမဲ့အဲ့လောက်ကြီးဘာဒနာတွေနေရာမရှိပါဘူးဘယ်လိုပြောမလဲဟိုအဓိကသင်တန်းဘိုင်းတွေပေါ့ကောင်းကောင်းပွင့်စေခြင်းနဲ့ကျွန်တော်ကတော့ဒီမြန်မာနိုင်ငံမှာပေါ့နော်ဟုတ်
ရန်ကုန်မြို့မှာဘားတန်တာအဖြစ်လုပ်ကိုင်နေတဲ့ကိုခွန်အောင်မင်းမြတ်ကတော့လူငယ်တွေအနေနဲ့အဲ့ဒီလိုလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်လို့ဆိုရင်တော့တင်နှန်းတွေတာမကလက်တွေ့လုပ်ငန်းတွေမှာလည်းတင်ယူလေးလာမှသာကိုရည်မှန်းထားတဲ့နေရာကိုရောက်မှဖြစ်တယ်လို့လည်းအခုလိုပြောပါသေးတယ
်။ဟုတ်အခုကတော့ကျွန်တော်တို့တင်နှန်းတွေတော့အများကြီးတော့ဖြစ်လာပြီဗျ။အဲ့ဒီတင်နှန်းတွေဆိုတဲ့အလုပ်ငန်းခွင်တွေရောက်လာပြီဆိုရင်အဲ့ဒီလုပ်ငန်းခွင်ကအဲတင်ပေးတဲ့အရာတွေနဲ့ကိုယ်တိုင်ဖြစ်ချင်တဲ့ဟာတွေကပို့ပြီးတော့အရေးကြီးတယ်လို့ဟောကျွန်တော်တင်တယ်ပဲဒီလိုဖြစ်ချင်စိတ်လှုပ်ချင်စိတ်ရှိလို့ရှိရင်တော့ပို့ပြီးမြင်မြင်အဆင်ပြေပြေနဲ့မြင်ရောက်မယ်လို့ထင်တယ်ပဲဟုတ်အဓိကတော့ဟိုဟာ proper training လေးတွေပုံမှန်ရှိဖို့ရယ်ပြီးတော့အဲလို customer service ဘိုင်းလေးတွေနည်းနည်းကျွန်တော်လိုတဲ့အရာတွေလို့နောက်ကလိုက်ပို့တင်ပေးလို့အဆင်ပြေမယ်လို့ထင်တယ်ပဲ
အခုချိန်မှာတော့အရက်ဖြောဆက်တဲ့သူတွေကော်ဖီဖြောဆက်တဲ့သူတွေအတွက်မိုးနီးမြန်မာကပြည်ရင်းမှာနှစ်စဉ်နှစ်တိုင်းကြံရွယ်ရှိလုပ်ပေးနေပြီးပြည်ရင်းမှာအနိုင်ရရှိသူတွေဟာအရှေ့ပစိဖိတ်မှာတွားရောက်ရှင်ကြိုင်နေကြပါတယ်။ဒါကြောင့်အဲ့ဒီကြံရွယ်တွေဟာလူငယ်တွေအတွက်အခွင့်အလမ်းတစ်ခုလိုဖြစ်လာတဲ့အတွက်အဲ့ဒီလိုတွားရောက်ရှင်ကြိုင်တဲ့အခါဘာတွေကိုသတိထားရမလဲဆိုတာတွေကိုတော့ Global အဆင့်မြန်မာနိုင်ငံကိုစားပြုရှင်ကြိုင်လို့ရရှိတဲ့ Morning Cup Asia Pacific Champion ဘာတန်တာကိုညံမင်းကအခုလိုပြောပါတယ်
။အဲမြန်မာနိုင်ငံမှာကြံရွယ်ပေါ်မယ့်လူငယ်အဓိကအဖြစ်တော့အဲကျိုးတင်ပြင်ဆင်ရမှာတော့ knowledge ပါပဲ။ကိုလောက်တဲ့ area မှာဒီကိုပတ်ဝန်းကျင်မှာရှိရဲ့ knowledge တွေအပြင်ကိုအခြားပြင်ပ knowledge တွေဘူးစရာတွေအကုန်လုံးဟိုသိဖို့လိုအပ်ပါတယ်။နောက်ပြီးတော့ကိုဖြောဆက်မဲ့ခေါက်ထည့်ရဲ့အဲ biography ပေါ့။ကိုဖြောလိုက်တဲ့ခေါက်ထည့်ရဲ့အကြောင်းအရာလေးရှင်းစရာလေးသိပြီးတော့အဲ customer ကိုဘယ်လိုဒိုင်းကိုဘယ်လိုရှင်းပြလဲဆိုတဲ့ဟာလေးတွေပါ။အဲထည့်ပြီးတော့စဉ်းစားရင်ကိုကောင်းမှလို့ထင်ပါတယ
်အခုချိန်မှာတော့မြန်မာနိုင်ငံကိုနိုင်ငံသားသားဧည့်သည်တွေအများပြားဝေရောက်နေတဲ့အတွက်သူတို့တွေပိုပြီးစိတ်ဝင်စားစေမဲ့ဒီဘားရင်ကျင်းမှုကိုအခုထပ်ပိုပြီးတော့တိုးတက်အောင်ဆောင်ရွက်ဖို့လိုနေတယ်လို့အဲ့လိုမျိုးပြုလုပ်တဲ့အခါမှာလည်းလူငယ်တွေအတွက်အလုပ်ပိုင်ခွင့်လန်းတွေဖန်တီးလာနိုင်မှာဖြစ်ပါတယ်ဒါကြောင့်အဲ့လိုလုပ်ငန်းတွေမှာပြုလုပ်နေတဲ့လူငယ်တွေအတွက်အခုထပ်ပို့ပြီးတော့ဒါစနစ်ကျပြီးတော့ကောင်းမွန်တဲ့သင်တန်းတွေအများကြီးရှိနေဖို့လိုအပ်နေပြီးတော့အစိုးရအနေနဲ့လည်းအဲ့ဒီအပိုင်းတွေကိုထည့်သွင်းစဉ်းစားပေးဖို့လိုတယ်ဆိုတော့ပြောဆိုမှုတွေလည်းရှိနေတာပါစမကေတရီပါမြန်မာခသတင်းအေဂျင်စီကနေ VOA ကိုပေးပို့ထားတာပါ
မတခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေးလိုက်စီစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါလေရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောတာရှင်များရှင်2018ခုနှစ်နိုဝင်ဘာလ10ရက်စနေညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လိုင်းလိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒိုင်းရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်စနေညဒိုင်းရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဒိုင်းရိုက်လေးလိုက်စီစဉ်မှာတော့မြန်မာနိုင်ငံကအွန်လိုင်းသုံးသူတွေအဓိကအားထားနေတဲ့ Facebook လူမှုကွန်ရက်ကြောင့်ဖြစ်လာနေတဲ့အန္တရာယ်တွေကိုဘယ်လိုဟန်တားနိုင်မလဲဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြက်နေတာတွေကို Facebook ကဟန်တားတဲ့နေရာမှာအားနည်းချက်တွေရှိနေတယ်။နောက်2020ပြည့်ရွေးကောက်ပွဲလို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြဿနာမပေါ်အောင်ကြိုးပြီးတော့ပြင်ဆင်ထားဖို့လိုတယ်ဆိုပြီး American ခြေစိုက်တီ Business for Social Responsibility BSR ဒီတစ်ပတ်တည်းထုတ်ပြန်တဲ့အစီအစဉ်ခါစားမှာသတိပေးထားပါတယ်။အထူးသဖြင့်ကတော့ဒီ Facebook လူမှုကွန်ရက်ကြောင့်လူခွင့်ရေးအခြေအနေတွေပေါ်တက်ရောက်မှုတွေကိုသုံးသပ်ထားတဲ့အစီအစဉ်ခါစားပါဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်မျိုးရှိနေပါတယ်။တူကတော့ဒီလူမှုကွန်ရက်လုပ်ငန်းတွေကိုလေ့လာနေတဲ့မြန်မာနိုင်ငံကသူတေစီတူဖြစ်တဲ့ကိုမြတ်သူဖြစ်ပါတယ်။နောက်တူကလည်းမြန်မာနိုင်ငံကပါပဲစိုင်းနာကြီးလူမှုသားစာတာဖော်ဆောင်ရေးစင်တာကကိုသက်စုဝင်ဖြစ်ပါတယ်။ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဟိုအရင်ဆုံးဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုတုံ့တက်ချက်ကိုကြားချင်ပါတယ်ခင်ဗျာ။ဒီ Facebook ရဲ့ဒီတာဝန်ပေးချက်အရာဒီပြုစုတဲ့အစီရင်ခံစားရေးတွေ့ရှိချက်အရာဆိုရင်ကိုဒီ Facebook တာဝန်ရှိတွေကိုယ်တိုင်ကလည်းလက်ခံထားပါတယ်သူတို့အနေနဲ့ဒီတဲ့ပို့လုံနိုင်တာပို့လုံတင်ခဲ့တာတွေရှိတယ်ဆိုပြီးတော့လည်းဝန်ခံပြီးတော့ပြောဆိုထားတာတွေရှိပါတယ်ဆိုတော့ကိုမြတ်သူရေအရင်ဆွေးနွေးပြပါအောင်မြန်မာနိုင်ငံထဲမှာဒီနည်းပညာနဲ့လူမှုကွန်ရက်လုပ်ငန်းတွေနဲ့ထိစပ်ကြောင်းနေတဲ့သူတယောက်အနေနဲ့သုံးသပ်မယ်ဆိုရင်ဒီလက်တလုံးမှာ Facebook ဘက်ကအဓိကအားနည်းချက်တွေကဘာအများဖြစ်မလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အရင်ကတော့ဟိုအရင်တော့လည်းစီချင်တယ်သူ Facebook ကအားလည်းကမန်ရှင်းလုပ်ခဲ့ပေါ့အဲဒီမှာကတော့ Facebook အနေနဲ့မြန်မာနိုင်ငံမှာအခုတဖြည်းဖြည်းဖြစ်ပြနေတာရဲ့နောက်ထပ်အခြေအနေအကြောင်းချင်းရပြီးသူတိစက်ကနားတဲ့သဘောပေါက်မှုအားနည်းနေတာဗျဒါကနံပါတ်1ကြေကနာလို့ဖြစ်ကြတယ်ဆိုတော့နံပါတ်1ကြေကနာကတော့ Facebook အနေနဲ့ဒီဆက်ဆော့ကဒီသူတို့အနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့စီးပွားရေးလုပ်ငန်းတစ်ခုကိုပေါ်ဆောင်လောက်ကံရမှာတောင်းယူရမယ့်အပိုင်းတွေကိုကြက်ကွက်လင်းနေခဲ့တယ်။ဒါကလည်းဒီနေ့ချစ်လာတဲ့အခါကြီးဟိုအဓိကဖြစ်ပေါ်ကြည့်တဲ့အကြောင်းရင်းခံတယ်ပေါ့။ဆိုပါလို့သူ့အနေနဲ့ဒီမှာသာတော့ဒီပြည့်ရဲ့သူ့ကိုယ်ရဲ့ကိုသုံးဆွဲသူကြီးကျွန်တော်တို့အခုဆို30လောက်ရှိပြီ။အရင်တော့လည်းဟို30ရဲ့အတွက်ပေါ့ဒီနေ့ပိုင်းတွေမှာကျွန်တော်အရင်များတယ်များလာတယ်။ဒီလိုအခြေအနေမျိုးမှာ Facebook အနေနဲ့မြန်မာနိုင်ငံမှာသုံးဆွဲသူများလာတဲ့အပေါ်မှာဆက်ပေါ့သူ့ရဲ့ဒီပေါ်တဲ့ဒီလိုရဲ့ဟိုဒီကအခုဟိုဒူရီဟိုဒီစိတ်ဖို့စောင့်ကြည့်ပြရမယ်အတိုင်းမျိုးဆိုချက်ချက်ပေါ်လင်းရဲ့သူ့အနေနဲ့ဒီတို့ရဲ့အတော်လျောက်သိမြင်မှုဒီ artificial intelligence ကိုပဲသူအားကိုတယ်ဆိုတော့လူတွေစာရင်းကားနဲ့နေရာတွေကိုချက်ပေါ်ခဲ့ဒီလိုဟာတွေကဒီနေ့အချိန်မှာဟိုထုတ်နေတဲ့ဒီပြဿနာကိုပုံပြီးတော့အားထုတ်ဖြေရှင်းရမယ်ပုံနဲ့ဖြစ်နေရသူ့အနေနဲ့အစောပိုင်းကလင်းချက်ပေါ်ခဲ့တယ်လို့ပြောရလဲဒါကဒီနေ့ပြဿနာရဲ့အကြောင်းရင်းခံပါပဲ
ဟုတ်ကဲ့ကိုမြတ်သိဆွေးနွေးရကျေးဇူးပါကိုတက်ဆူဝင်းရဲ့သဘောထားကနေအခုဟို Facebook ဘက်ကလည်းသူတို့မှာအားနည်းချက်တွေရှိရဆိုတာဝန်ခံထားပါတယ်ဆိုတော့လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်လို့ Facebook ဘက်ကခိုင်တွယ်ပုံတွေမှာအဓိကအားနည်းချက်အနေနဲ့ပြောနိုင်တာဘာများရှိမလဲ
ဒီကျွန်တော်တို့ဒီဇာတ်ကနေပြီးတော့ဒီဟိုပေါ့ဒီမြန်မာနိုင်ငံကြီးဒီထောက်နားမနေတဲ့ဟာပုံစံမျိုးပေါ့တို့ဒီကစမဒီဖြစ်နေရဲ့ဒီ political background political situation ကိုမသိကြဘူးအဲ့ခါကျတော့ဒီဟိုနောက်ပြီးခါကျတော့ဒီကအဖွဲ့အစည်းရဲ့အဖွဲ့အစည်းတွေသူတို့ပြုဖို့ခွင့်ရနေအားနေတယ်အဲ့ခါကျတော့ဒီကအဲမှာဖြစ်နေတဲ့အခြေအနေကိုသူတို့ရဲ့တစ်ပတ်တည်းအနေနဲ့ဆောင်ရွက်တာဒါအဲ့ဒါကြီးကကိုယ်အားနေတဲ့အခြေအနေကိုဖြေပါတယ်ဟိုတစ်ခေါက်တော့ဆိုလို့ရှိရင်ကျွန်တော်ဒီဟိုပေါ့ဆုံးဖြတ်ချက်တစ်ခုမျိုးဒီအနေနဲ့ထောက်ပြီးတော့ခန်းတာမျိုးဥပမာအလားတူပြီးတော့ဒီလိုဒီကမ်းနေလို့ပါလို့အဲ့ဒီလိုတို့ကမျိုးချစ်ခင်ပြီးတဲ့အဲ့ဒါကြီးကသူတို့ရဲ့ policy အမှားကြီးတယ်ကြည့်ရအဲ့တော့ကျွန်တော်တို့ ဒီတော့ဘာကြောင့်လဲတုံးနေကြတာကိုတုံးနေမသိဘူးဆိုတော့ဒီကတော့ဘာကြောင့်ဒီကောင်မသိဘူးလေဆိုတော့အားလုံးတကယ်ကြီးဒီဆက်လုပ်တဲ့ခါလေးတွေခါကြတော့ဒီကဟိုကဘယ်လိုလဲတဲ့နောက်ခက်တဲ့တက္ကနာတွေလည်းဖြစ်တာမျိုးရှိသေးတယ်ပေါ့ဆိုတော့ဟိုဒါပြဿနာပါဆိုတော့အဓိကတော့သူတို့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုကောင်းကောင်းနားမလည်ဘူးနားလည်လို့မရှိဘူးအဲဒါကဖေးဖို့အင်စတာတွေဒီလ
ဟုတ်ကဲ့ပါရှင်ဒီ
Facebook နဲ့ပတ်သက်ပြီးတော့ဒီဆွေးနွေးမယ်ဆိုလို့ပြောချင်တာလေးတွေပြောပြစေဆိုပြီးတော့မှတ်တူတူဆန်းဆိုတဲ့အကောင့်ပါရှင်မှာမဆုံမဖတ်ပြပေးပါဦးမယ် သူကဒီအချက်တွေနဲ့ပါနံပါတ်1ကတော့ နောက်တစ်ခုကတော့သူကရေးထားတယ်နောက်Facebook ကတဲ့ဗမာစကားတက်တဲ့သူတွေကိုခန့်ထားတယ်လို့ဆိုပေမဲ့အလုံမနိုင်တာလားဗတ်လိုက်တဲ့စိတ်ရှိကြတာလားဘာသာစကားနဲ့ဘာသာရက်ကျွမ်းကျင်မှုအားနေတာလားအားလုံးပဲဆိုတာကတော့Facebook မူဝါဒရေးဆွဲတဲ့သူကိုယ်တိုင်တောင်မသိဘူးလို့ထင်ပါတယ်တဲ့နောက်တစ်ခုကတော့သူကရေးထားတာရှေ့လျှောက်Facebook အနေနဲ့ဗမာပြည်မှာနာမည်မပြတ်ချင်ဘူးဆိုရင်ပထမဦးဆုံးလုံးရမှာကတော့Facebook မှ ချပါတယ်ရှင်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ဟုတ်ကဲ့ကျေးဇူးပါဒါတော့သူကဟိုနီးပညာပိုင်းနဲ့ပတ်သက်ပြီးအကြံပြုချက်တခုလည်းပါလာတာပေါ့လေဟိုဆိုတော့ဒါနဲ့ပတ်သက်လို့ကိုမြတ်သူတို့ပြန်ပြီးဆွေးနွေးစေချင်တာတခုရှိပါတယ်ကျွန်တော်ဒီအစီရင်ခံစာထဲမှာတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ဟို Facebook ဘက်ကအပြောင်းလဲလုပ်ဖို့အကြံပြုချက်ဆိုစုစုပေါင်း၅ခုတင်ပြထားတာတွေ့ပါတယ်ဒီထဲမှာတခုကတော့ဒီလူခွင့်ရေးဆိုင်ရာမူဝါဒတွေအပါအဝင်ဒီစီမံအုပ်ချုပ်မှုနဲ့တာဝန်ခံမှုပြုရင်ပြောင်းလဲရေးအပိုင်းကိုသူကဖော်ပြထားပါတယ်မြန်မာနိုင်ငံအကြောင်းထဲဝင်သိရလူတွေနဲ့ဒီ community standard ပေါ့နော်ဒီစံသတ်မှတ်ချက်တွေချနိုင်မှုဒါရီကိုလည်းဟိုထင်သာမြင်သာရှိအောင်အစီရင်ခံစာတွေထုတ်ပြန်မှုဆိုပြီးတော့သူကထောက်ပြတာတွေရှိပါတယ်ဆိုတော့ဒီလို community စံသတ်မှတ်ချက်တွေချမှတ်နိုင်မှုဆိုတော့ဟိုဟိုတော်တော်ရှင်တယောက်အကြံပြုသလိုပေါ့နီးပညာပိုင်းအရာပဲဖြစ်ဖြစ်ပေါ့နော်တခြားစံသတ်မှတ်ချက်တွေလုပ်ဖို့တွေအတွက်ကော Facebook ပိုင်းကအခုချိန်မှာလှုပ်ဆောင်နေတာတွေကဟိုဘလို့အားနည်းချက်တွေရှိနေတယ်ဘာတွေနောက်ထပ်လုပ်ဖို့လိုနေလဲကိုမြတ်သူ
Facebook အနေနဲ့ကျွန်တော်တို့ဒီသူ့ရဲ့အဓိကဒီကျွန်တော်တို့ဒေတာနဲ့တိုက်ညီတဲ့စံသတ်မှတ်ချက်တွေချဖို့ဆိုရင်အနောက်တဲ့အနေနဲ့ဒေတာပြန်အခွင့်အရေးဒီပညာရှင်အနေနဲ့သူမဖြစ်နေမီလော့ခရဲတိုင်းမှာမို့တော့လည်းအားနောက်တဲ့ချက်ဒီနေရာမှာသူတိုင်းနေတဲ့ဟိုကိစ္စလေးဆိုတော့ကျွန်တော်လည်းကြားရတယ်။အဲ့နဲ့ဒီကပုံညာစံနဲ့ဖြစ်ပြပို့ပြီးတော့ဟောနှစ်ဖက်တော့အပြုသဘောဆောင်တဲ့ဒီပြန်လာပြီးဟိုဆက်လက်ဖြစ်နေပြီးတော့ပုံမှန်လည်းဆွေးနွေးရဲ့ဟိုဆွေးနွေးမှုဖြစ်နေမျိုးဖြစ်ဖို့လည်းလိုအပ်တယ်ဒါကအဲ့အရေးကြီးအောင်ချက်တယ်ပေါ့သူတို့အနေနဲ့အရှင်တော်ကဖြစ်ခဲ့တာဒီအနေနဲ့ဒီမှာသာပြဿနာရှိရင်ဒါဒီလိုပြည့်စုံတဲ့တွေ့ရတယ်ဆိုအကြံပြုရဲ့ Facebook ကသူတို့ကြည့်လိုက်ပါလေပြောလေဒါဒါမျိုးအရှင်တော်က Facebook နဲ့ဒီဆက်ဖက်အဖွဲ့ကြီးဆက်တယ်ဆိုရင်မှာဒီလိုမျိုးအနေထားတွေမှာရှိတယ်အခုနောက်ပိုင်းတော့တဖြည်းဖြည်းပို့ပြီးတော့အပြုသဘောဆောင်လာတယ်ဟိုတိုးတက်မှုတွေဆိုကျွန်တော်တွေ့ရတယ်ပို့ပြီးတော့အရက်ကဆွေးကြည့်တယ်အံအောင်နားထောင်လာတာမျိုးတော့ရှိတယ်ဒါတော့အပြင်းနဲ့ဆိုပြောရမှာပေါ့လေအဲ့မဲ့ဒီချက်ပိုကောင်းတဲ့သူတို့အနေနဲ့ဒီတချို့အချက်လက်တွေဒီမှာပိုသွားစုကြပြီအစီအဉာဏ်တော်မှတ်လည်းအကြံယူထားတာပါပဲကျွန်တော်တို့ဒီအမုံတရားဖြန့်ပွားနေတဲ့ဒီ project တွေရှိတယ်ဒီဟာကိုဒီလိုအချက်လက်တွေဆိုရင်စိတ်ချအနေနဲ့ဒါကောင်းကောင်းမွန်မွန်သူတို့အနေနဲ့ဒီလိုအချက်လက်တွေကိုဖြည့်ဖြည့်ပြီးရင်ဖြည့်နေတယ်ပေါ့ဗျာသူတို့ရဲ့ platform မှာဖြစ်နေတဲ့သူတို့ဒီဟာတွေကဘယ်သူတွေကလုပ်နေလဲဒီနေရာမှာဘယ်လို signal တွေတွေ့ရလဲဒီလိုအချက်လက်တွေကိုကိုယ်နေနဲ့ပြန်လဲဆွေးနွေးမှဆိုရင်Facebook တခုတည်းနဲ့မဟုတ်ပဲနဲ့ဒီ desktop approach ကြီးရနေပြီးတော့ဒီမုံပြားတွေရောက်ကြလာလို့သူတစ်ခင်းတူတွေတစ်ခင်းအမှားတွေရောက်ကြလာလို့တိုက်ဖြတ်တဲ့နေရာဆိုတော့အထောက်အကူဖြစ်လာနိုင်တယ်။သူကတော့နှစ်ဖက်စလုံးပြီးပေါင်းဆောင်ရတဲ့ဟာမျိုးပေါ့ Facebook အနေနဲ့တစ်ဖက်ကပဲသူကဒီ desktop approach ကြီးကြရအောင်အကုန်လုံးနားထောင်ပြီးယူသွားမယ်ဆိုတာမျိုးမဟုတ်ပဲနဲ့သူကကလည်းပြန်ပြီးတံပိုးတဲ့ဟိုလုပ်ငန်းစီမျိုးဖြစ်စဉ်မျိုးတွေပေါ်လာတယ်ဆိုရင်တော့ဒီလိုအမုံပြားတွေတစ်ခင်းမှားတွေရှော့ချတဲ့လုပ်ငန်းတွေနဲ့ပိုသွက်လက်ညံတံဟာမျိုးကျွန်တော်ယူဆပါတယ်။
โอเคเจซูว่าแล้วทุกครั้งที่ซีนคันซาเนี่ยมาทอดปลาตะคูชื่อไปที่ติเจเรอติปัญญาที่โตลาออกแล้วอโมสกาที่เปลี่ยนนี่เราตันเปลี่ยนแนวมูวาระบายนูอุบรีบายนูที่เลท้องลงมีบายนี่มาเปลี่ยนโมอยู่นอกแต่ปูโมไซต์ตรงโมอยู่สว่าแล้วตัวညွှန်ပြရဟိုတိုက်တွန်းထားရရှိပါဆိုတော့ကိုသက်စုဝင်သဘောထားကိုခင်ဗျာကျွန်တော်တို့ဒီ Facebook ဘက်ကဒီ community standard တွေချဖို့ပဲဖြစ်ဖြစ်ပေါ့လေနောက်ထပ်ဒီဥပဒေပိုင်းဒီမူဝါဒပိုင်းညီမသူတို့ဘက်ကပြင်ဖို့တွေဘာတွေများထူးခြားခြားလုပ်ဖို့တွေအရေးကြီးလို့နေရလို့ယူဆလိုက်ခင
်ဗျာဒီဟိုကုနာပထမဟိုဘက်ကဟိုဟိုဟိုဟိုပြောရဟိုစာပူကြီးပြောတာကတော့ဒီလိုပုံစံမျိုးကျွန်တော်တို့ဒီပြောရဲ့ဒီကြားရော့ဆော့အဲ့ဒီရမှာကျွန်တော်နားလေတော့က Facebook ကဒီမှာတော့မင်းရဲ့ AI နဲ့တုံးနေတာမျိုးလေးကျွန်တော်နားလေတာရှိတယ်။အဲ့ဒါကြောင့်သူတို့ AI တွေကရောဒီသူတို့ဒီမှာဖြစ်နေတဲ့မိုးကစားကြီးပြေလို့ဆိုမှုတွေတကယ်ကောင်းကြည့်နိုင်တဲ့ဒီအခုကိုရောက်နေပြီလားဆိုတာပေါ့နော်။အဲ့ဒါကြောင့်ဒီမှာနိုင်ငံရေးတက်ရှိနိုင်ငံရေးလိသာမျိုးတက်နေတဲ့ AI မျိုးဖြစ်ရတာဆိုတာပေါ့မှာကျွန်တော်တို့ဟိုဟာစီးပွားတွေအဲ့ဒါကြောင့်သူတို့ရဲ့ policy ကိုပြင်မယ်လို့ဆိုရင်တော့ဒီတက္ကသိုလ်လုံးနဲ့မဟုတ်ပဲနဲ့ဒီနိုင်ငံတွက်ကိုဒီမှာနိုင်ငံတွက်ကိုစီးတက်အလေးအရကူအစုလို့ပြောပါလား။ဒါပေမဲ့ဒီ Unicode တို့ဘာလို့ကတော့ဒီကပြဿနာမဟုတ်ဘူးလို့လည်းကျွန်တော်ဒီလက်ရသမားတွေနဲ့ဒီလေးလန်းထားတဲ့ခါကျတော့ဒါလည်းမျိုးပေါ့တော့ဒီ Code ကြီးကြီးကြီးတို့ကြီးကြီးဘယ်လိုပဲဖြစ်ဖြစ်ကတော့ဒီ AI ကြီးကနေပြီးတော့နောက်ပိုင်းသိရတဲ့အမျိုးရှိတယ်။အဲ့တော့ဒါတွေလည်းဟိုကသူတို့ဟိုဒီလက်ရပိုင်းဆိုင်ရာမှာသူပြင်ဆင်ရမှာမျိုးရှိပါလား။နောက်တစ်ခုကကျတော့ဒီအရေးကြီးတာကျွန်တော်တို့ဒီ report လုပ်တဲ့ဟာမျိုးပေါ့။ကျွန်တော်ကြီးဒီကဲမှာဟိုကျွန်တော်ပြောနေတဲ့မကြဟိုအတုံးကျုံလိုမျိုးဒီအကောင့်တူကြီးအမောစကားကြီးအတော့ကိုပို့လုပ်တယ်ဒါပေမဲ့အဲ့ဒီဟာကဟိုဟိုအနေနဲ့ Facebook ကနေပြီးတော့တုံ့ပြန်တာအရင်နေ့ဟောတခါလေကြလို့ရှိရင်ဟိုပြီးတဲ့ခါကျတုံ့ပြန်တဲ့ခါရင်းကလည်းကျွန်တော်ပြောတာဒီတော့ကြီးကဟိုကွန်မြူနတီချန်နယ်နဲ့ဟိုအကောင့်ကြီးချန်နယ်ကိုမဖောက်ပြတဲ့အတွက်ကြောင့်မို့လို့ဟိုပိတ်သိမ်းစရာမလိုပါဘူးခုကတို့ကြီးကျွန်တော်ဆက်ပြန်တာခရက်ခါကြည့်တယ်ပြီးတဲ့ခါကျတော့ဒီလိုလိုမျိုးဒီအမိုးစကားကိုစောင့်ကြည့်ပြီးတော့ဒီတာဝန်သားစီရည်ဒီ online မှာလုပ်နေတယ်ဒီတော့ကကျွန်တော်တို့ရဲ့အကောင့်တွေမှာတစ်ခါလေးကြာပြီးပြန်ပြီးတော့အဆက်ပြတ်လာပြီးဖြစ်ပြီးတော့ကျွန်တော်ကလည်းဒီ Facebook မှာကျွန်တော်ဆက်သွယ်နေတာဒီတိုင်းဆိုင်ရာမျိုးဖြစ်ပြီးတော့အဲ့ဒါလည်းဒီအဆုံးရောက်ဖွင့်ရရဲ့ထုတ်ရှားမှုတစ်ခုကိုကျွန်တော်ကနေပြီးတော့ Facebook မှာပြန်ပြီးကျွန်တော် share လိုက်တယ်ပြီးတဲ့အခါကျတော့ကျွန်တော် Facebook မှာကျွန်တော်ပြန်ပြီး share လိုက်တယ်ပြီးတဲ့အခါကျတော့ဒီလိုဟာမျိုးကိုကျွန်တော်လက်မခံဘူးကျွန်တော်ကစတင်ရမယ်ပြန် share လိုက်တယ်ဆိုတော့အဲ့ဒီအရာကျွန်တော်ကောက်ဖြစ်သွားတယ်အဲ့တကယ်လည်းဟိုဖေးလေးအတော့နေရာကျတော့ရှိနေရောပေါ့ဒါလိုဟိုဆက်နေပါလေဆိုကြတော့သိချင်ရတယ်ပေါ့တော့အဲ့တော့သူတို့ဒီကူရံဟိုကဟိုဘယ်လိုပြောမလဲဟိုဘောမီဆယ်လုပ်တဲ့ပိုင်းမှာအားနည်းချက်တွေအများကြီးရှိနေရောပေါ့ဒါသူ Facebook ကူရံလည်းပြန်ဆက်ထားပြီးတော့ပြီအဲ့ဒါကျတော့သူတို့ဒီခုတော့ဘုန်းကျွန်တော်ဟိုရှားပြေးရလုံးဝနည်းရောက်ကကျွန်တော်ပြားရတဲ့အရာဆိုတော့ Facebook ကဒီမှာနိုင်ငံမှာဒီရှိတဲ့ company ကို ID company တချို့ကို output ပေးပြီးတော့ဒီအပေါ်စကားနဲ့ပတ်သက်ပြီးတော့ဒီဟိုဟိုလောကဘယ်လိုဒီကနေဒီကနေဆိုပြီးတော့အောက်ကိုပြေးပြီးတော့လုပ်ရတာမျိုးရှိနေကြတယ်ဒီပြင်ရလောက်နဲ့ဒီမှာနိုင်ငံထဲမှာဒီပုံမျိုးဆိုအောက်ကိုပြေးနေတယ်လို့ကျွန်တော်ကြားတယ်အဲ့ဒီဟာတော့ဟိုဒါတို့မှန်တယ်ခလို့ချင်တော့ဒီမှာနိုင်ငံဒီမှာစကားနားလည်ပြီးဖြစ်တော့ပုံရှိရောပေါ့ဒါပေမဲ့ကျေနပ်ကတော့နှစ်ပိုင်းရှိတယ်တစ်ပိုင်းကနိုင်ငံရေးပိုင်းနောက်တစ်ပိုင်းကဒီပြင်ရပိုင်းဒီပြင်ရနားလည်သူကဒီပြင်ရနဲ့တွားတာမျိုးအလုပ်ရရတယ်ဆိုတော့နိုင်ငံရေးအသိလက်ရှိလို့ရှိတယ်အပေါ်စကားကြီးဒီလိုလုပ်တော့မှုရဲ့အတိရောတယ်ဘယ်လိုအဲ့ရဒီနေပတ်သက်တဲ့ဟိုလုံလုံခါစီရဲ့ပုံစံလေးဘယ်လိုဟာမျိုးရအမိုးစကားမျိုးတွေဘယ်လိုဟာမျိုးတွေဆီလိုလုပ်တော့မှုရောက်တယ်ဆိုရဲ့အတိမရှိတဲ့ခါကြလို့ရှိတယ်ဒီလူပညာအတွက်ဒီကုရပြေတိုင်းရဲ့ရဲ့တက်တူဖြစ်တော်လို့ရှိတော့အထောက်ပြမှာမဟုတ်ဘူးဒါလို့ဒီ Facebook မှာဖြစ်နေတဲ့ပြတ်တော့ဆရာတို့ကလူပညာကိုအသုံးပြုပြီးတော့ငွေရေးကြဒီစကားနဲ့ဆက်လက်ပြီးကျွန်တော်ကတော့ဒီလိုဖြစ်နေတာအဲ့ဒါကြတော့ဒီရောက်တိုင်းရေးနေရမှာဒီလူကြီးရမားကြီးကဒီနိုင်ငံကြီးအခုတက်ကြောင်းမရှိလို့ရှင်တော့ဒီဘက်ကဆက်ပေါ်နေကြပါတော့
ဟုတ်ကဲ့ခိုးသက်ဆိုရင်ဆွေးနွေးရကျေးဇူးပါကျွန်တော်တို့ဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့သူတွေလည်းရှိနေပါတယ်တူကတော့ကျွန်တော်တို့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနွေးကျင်တာမင်းမြင်နေတာရှင်ဆွေးနွေးမြင်နေပါတယ
်ဆွေးဆုံးကဘယ်ကနိုင်ငံသားခီးတယ်မှာဒါဟိုမြမပြည်မှာဒီလိုဒီလိုအမောတရားကိုပွားနေတဲ့လူတွေကိုပေါ်ပေါ်လေးနဲ့ဖော်ထုတ်ပြောနေတာကိုအဲ့ဒါဥပဒေရအရေးမယူတာအဲ့ဒါအဓိကပါ Facebook ကအရေးမကြီးပါဘူး Facebook ကနိုင်ငံတကာသုံးနေတာကမ္ဘာလုံးသုံးနေတာဒီပမာမှာသုံးနေတဲ့ဟာကြီးကတရားဝင်ကြီးဖြစ်နေတဲ့ဟာကိုဟိုဥလားဆွေတို့ဟာဝီရတူတို့ဆိုတာတရားဝင်ပြောနေသူတို့ကဘာလို့နိုင်ငံတော်ဥပဒေရအရေးမယူတာလဲအဲ့ဒါပဲတစ်ချက်မေးနေမှာလဲဆိုဟုတ်ကဲ့တော့ပါ
โอเคကိုတမ်းမောင်ဆွေးနွေးမြင့်မြင့်နဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့လည်းကျွန်တော်ဟိုဟာဟိုပင်နယ်ဆွေးနွေးတဲ့ပုံကိုယ်ကြီးသူမိကုန်းကိုဖြည့်ဆည်းချင်ပါတယ်ဆိုတော့ကိုမြတ်သူကြီးအခုသူပြောသူထောက်ပြတာကတော့အဓိကကတော့ဒီ online နဲ့ပတ်သက်ပြီးတော့ online ပေါ်မှာအဲ့လိုအမောစကားဖြန့်တာပဲဖြစ်ဖြစ်တယ်လို့ပေါ့လေတွေးထိုးတဲ့အပြုံမျိုးတွေဖြစ်ဒါနဲ့ပတ်သက်လို့အရေးယူမှုအပိုင်းမှာလည်းအားနေရဆိုတာမျိုးရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေဒါစောစောတော့ကျွန်တော်တို့ဆွေးနွေးနေတာ Facebook ကလုံးဝမဲ့အပိုင်းပေါ့နော်ဒီအပိုင်းကျတော့ Facebook ကလုံးဝမဲ့အပိုင်းပေါ့မြန်မာနိုင်ငံဘက်ကလုံးဝမဲ့အပိုင်းအထူးသဖြင့်ကတော့အာဏာပိုင်တွေဘက်ကတာဝန်ရှိတဲ့အပိုင်းကိုသူကထောက်ပြသွားပါတယ်ဆိုတော့ကျွန်တော်တို့ဒီလိုမျိုးအမောတရားဖြန့်တာပဲဖြစ်ဖြစ်သတင်းမှားတွေဖြန့်တာပဲဖြစ်ဖြစ်တွေးထိုးလုံးစော်တာတွေပဲဖြစ်ဖြစ်ပေါ့ဒါတွေကိုဟန်တာတဲ့နေရာမှာမြန်မာနိုင်ငံရဲ့တရားစီရင်စနစ်မှာရောလက်တလောအခြေအနေကဘယ်လောက်တော့အားနည်းချက်တွေဖြစ်နေလဲ
အဲ့တရားစီရင်ရတော့ဘယ်လိုပြည့်စုံလဲကျွန်တော်တို့ကတော်တော်ကြီးကိုခရီးဒီဂျီတယ်ဆက်သက်တဲ့နေရာတော့ဆိုတော့ကျွန်တော်တို့အရှေ့ဟိုတက်စတိုဖြစ်တော့ခု66ကဒီဒီဟာဆိုရင်လည်းဟိုဒူရီကိုကောက်ွယ်ဖို့ထက်တော့ဒူရီကိုခိနေချုပ်ချယ်ဖို့တော့ဟိုဝေဘန်ပိုင်းခြားမှုတွေကိုထောက်သွင်းချင်းချဖို့ဆိုတဲ့အနေထားလို့ဖြစ်နေကြကျွန်တော်တို့ကဒီအမုန်းတရားတွေကိုဟိုဒီအမုန်းစကားတွေပါတွေကိုကြောချဖို့ကြိုးစားတဲ့နေရာပေါ့ဆိုတော့လက်လက်ဆိုထုတ်ဖို့ကြိုးစို့ကိုယ်ကိုမတိခိုက်ဖို့တော်တော်လေးတိထားနေရတယ်။ဆိုတော့အမုန်းစကားရဲ့လက်လက်ဆိုထုတ်ဖို့ကြိုးစို့ကိုယ်ကိုဆိုကျွန်တော်တို့ဂျားထဲမှာစီပပလေးချတာလေကကျွန်တော်တို့ကတစ်ခါကိုပဲဆိုတော့အမုန်းတရားတွေကိုဖားတယ်လို့ဆိုပြီးတော့လက်လက်ဆိုထုတ်ဖို့ကြိုးစို့ခံမှုလည်းသွားပြီးတိခိုက်လို့မရနိုင်ဘူး။ဒီဟာကိုတတိခိုက်မယ်ဆိုရင်ကျွန်တော်တို့ရဲ့ဒီမိုကရေစီကျွန်တော်တို့ရဲ့တန်ဖိုးစံနှုန်းတွေအပေါ်မှာဘာလဲဒါကရန်စီကြီးရဲ့ချက်ပေါ့ဆိုတော့ဒီနေရာမှာကျွန်တော်ကဒီအမုန်းတကားတွေကိုဟိုတုံ့ပြန်တားကြည့်တဲ့နေရာမှာကျွန်တော်ကဒီအဖြစ်ပြင်းပြင်းချင်းဆိုတဲ့ဟာကိုနောက်တစ်ဆင့်နဲ့ထားကြတယ်ပထမဆုံးအနေနဲ့ဒီဟာတွေရောကြလာဖို့ဆိုတော့တော့တင်းချက်လက်တွေကိုဒီကစလက်ဆိုဖီးလင်းဝင်ပေးဖို့တင်းအပေါင်ကြရတယ်တင်းတွေကိုလူတွေကသိမနေကြရတယ်ဆိုတော့အမုန်းတရားတွေအမုန်းတကားတွေသူ့သွားကြည့်ကြတယ်ကျွန်တော်ရခိုင်ကျွန်တော်တို့ကတော့ရှင်းနေတယ်ဒီကိစ္စတွေအများကြီးတွေ့နေရတယ်ကျွန်တော်တို့ကတရင်ချက်လက်တွေကတ်ချင်နေတယ်နေတော့တွေကြည့်လက်လက်ဆိုတာစုံစမ်းမှုတွေစစ်ဆေးမှုတွေမရတယ်ဆိုတဲ့ချိန်မှာကောလာဟာလာတွေအများကြီးခါတယ်လူတွေကမှအမုန်းတရားဖြစ်နေတဲ့အမုန်းစကားတွေကိုဟိုစနစ်တကျသွေးထိုးလုံလို့ကြတယ်အဖွဲ့ပြီးပေါ်လာတာဒါမျိုးတွေကအဓိကပြဿနာပဲလက်လက်ဆိုတာသုတ်ဖို့ပြုစုခွင့်တွေကိုတော့ခိပါနေတော့ကျွန်တော်တို့ကပြဿနာတွေတက်နေတယ်ဒီအမုန်းစကားတွေကိုမတားအောင်ပေါ့တားမယ်ခုတွေနဲ့စားဖြည့်ခြင်းချင်းလည်းဖြစ်ပြင်ဖြစ်ထိုက်တယ်ဟုတ်တော့ကျွန်တော်တို့ဒီနေ့ရောက်တဲ့ဒီကားကြီးကလည်းဘုရားတို့လည်းတော်တော်နေနေဆားရဲအဲဒီလိုအမုန်းတကားကိုတားကြည့်ဖို့ဟိုဥတွေလုံးမယ်ဆိုရင်လည်းကျွန်တော်တို့ရေရေကျဲမြတ်နဲ့သူတို့ကိုယ်တိုင်ပါဝင်တဲ့အဲ့ဒီဥတွေပိုင်းဆိုင်ရာဒီဟိုလုံထုံးလုံးစင်တစ်ခုတော့ပေါ်ဖို့ကြိုးနေရပေါ့ဒီအစိုးရကလည်းဖြစ်စီအဖွဲ့ကြီးတစ်ခုပဲဖြစ်စီအမုန်းတရားတွေကိုတားကြည့်ပါလို့ဆိုပြီးတော့ကျွန်တော်တို့ကလက်လွတ်စပယ်ဟိုဒီအာဏာအပြုဝပေးလိုက်လို့ဆိုရင်ဒီအမုန်းတကားတားကြည့်နေဆိုတော့ဒီဥပဒေဟာကျွန်တော်တို့လက်လက်ဆိုတာထုတ်ပေါ်ပြောဆိုပြနေဒီခရစ်ယာန်ပိုင်းခြားခွင့်တွေကိုစောခံတယ်စောကလောက်တယ်လို့ဖြစ်လာတယ်လို့ကျွန်တော်ယူဆဒီစိတ်ဆောင်တော့ကျွန်တော်တို့အကောင်အထည်ခါးပြီးတိုင်တယ်လို့လုပ်ပါရ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကို Facebook တွေ email တွေနဲ့ပြဖို့ဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်တူကျွန်တော် Facebook ကမှတ်ချက်တချို့အရင်ပေါ်ပြကြမှာတူကတော့မောင်မောင်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အမှန်စကားပြောရင်တော့နားခါတာပေါ့လေအမုန်းစကားမဟုတ်ပါဘူးတဲ့အနာရှိတဲ့သူကဆက်ပါလိမ့်မယ်တဲ့နောက်တစ်ယောက်ကတော့ထုံးဝင်းဆိုတဲ့အကောင့်ပိုင်ရှင်မှာအမုန်းစကားတွေမဖြစ်စေလိုချင်တဲ့ဆိုတော့လောက်သူတွေပြည်သူကိုယ်စားတွေလူမှုကွန်ရက်ပေါ်မှာပြည်သူတွေဘာပြောနေသလဲပြည်သူလိုအပ်ချက်တွေကိုဘယ်လိုဖြည့်ဆည်းပေးရမလဲဒါတွေကိုအလေးထားတဲ့လို့ပြည်ရင်းပြည်ပသတင်းမီဒီယာတွေထံပြန့်နှံ့သွားတဲ့သတင်းတွေကဘာလဲဘယ်ထိအချိန်ကြာကြာဖြစ်နေကြမလဲအစိုးရထိပ်ပိုင်းကောင်းဆောင်နေနေနဲ့ငါတို့ကဒီနေ့အချိန်မှာအစိုးရဖြစ်နေတဲ့အတွက်ရခင်ကအထိုက်ကံပေါ်ကဘလို့ရက်တည်ပြီးလူလူတူးတက်ရေးဆိုတဲ့ခေါင်းစဉ်တွေကိုဘလို့အကောင့်ထဲပေါ်တင်တယ်လဲစဉ်းစားမိစီလိုပါတယ်နောက်တူကတော့ Royal Orchid ဆိုတဲ့အကောင့်ဖက်ရှင်မှာသူကတော့အမှန်လားအမှားလားဆိုတော့ကိုတေချာဆုံးဖြတ်ပြီးတော့ရုံးစေချင်ပါတယ်ဆိုတော့ဒီပြေးဒီတော်တာရှင်ရဲ့ပေးစာတွေကတော့ဒီ Facebook ရဲ့ဟိုအားနေချက်အားသာချက်တွေကိုနဲ့ပတ်သက်ပြီးတော့ဖော်ပြသွားတယ်လို့ယူဆပါတယ်နောက်တူကတော့ကျွန်တော်တို့ဥတင်ငွေရဲ့ email နဲ့ပြဖို့ထားတာပါမဆုမမဲ့ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဥတင်ငွေပေးဖို့ထားတာကတော့Facebook လူမှုကွန်ရက်ကိုတုံးဆွဲတဲ့အခါမှာတဲ့မုံစကားတွေဖြန့်ဖြူးတဲ့သူတွေကအုပ်စုလိုက်ဖြန့်ဖြူးနေတာလို့ယူဆရပါတယ်တဲ့သူတို့တင်တဲ့ post တွေကပုံစံတွေတူပါတယ်မနေ့ကပဲ DPP ဆိုပြီးတော့ account တင်လာပြီးတော့သတင်းအတူတွေတင်ပါတယ် comment တွေကိုကြည့်လိုက်မယ်ဆိုရင်တော့အရင်သတင်းတူကိုတင်တဲ့ account နေနဲ့ဆင်တူနေတာကိုတွေ့ရပါတယ်တဲ့ဒါတွေကိုဟန်တားဖို့ဆိုရင်တော့ Facebook ကဝန်ထမ်း100လောက်နဲ့သုံးတဲ့လူအလုံးကိုမလွှမ်းခြုံနိုင်ဘူးလို့ယူဆပါတယ်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့အကောင့်တူတွေကိုဖယ်ရှားဖို့လိုပါတယ်။နောက်မမှန်သတင်းကိုတင်တဲ့အကောင့်တွေကိုလည်းဖြုတ်ပစ်ဖို့လိုပါတယ်။သုံးဆွဲသူများကလည်းအဲ့ဒီလိုအကောင့်တွေကိုတွေ့တယ်ဆိုရင် Facebook ကိုသတင်းပို့လို့ရကြောင်းကိုလည်းပညာပေးရန်လိုအပ်တယ်လို့ယူဆပါတယ်တဲ့။ဒါမှသာမသိမြတ်မှုတွေနဲ့အမုန်း
ဒီနေ့ထဲလေးလိုက်စီစဉ်မှာတော့မြန်မာနိုင်ငံမှာလည်းနှစ်ထောင်စလေးခုနှစ်ကနေစလို့မြန်မာကငါးကြိမ်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအခုဆိုကားတွေမပြတ်ပွားရအောင်လို့အထိုက်အလျောက်ကာကွယ်နိုင်မယ်လို့ထင်မြင်ယူဆပါတယ်တဲ့အခုတော့မှတော်တော်လေးတန့်လာပါပြီဆိုပြီးဥတီငွေကရေးထားပါတယ်ရှင်
โอเคทุกสารมาแล้วดีปฏิบัติมาชื่อเก้าเนี่ยเป็ดเพชรพวกเราต้องเนี่ยลุยไปกันแล้วพวกเราสวัสดีทุกท่านครับดีเฟซบุ๊กก็ดีไม่เจอได้ยังไงเว้ยดีเมมเบอร์ชิพเก้าสองนี่เก้าเนี่ยแล้วลูกคุณชิพพวกเราเนี่ยเสนอไปไล่ตามอยู่ในชีวิตเลยสรุปดังนั้นปัจจุบันกูจะส่วนตัวเราส่วนนี้จะมาเลยดีลุยอย่างนี้เลยอ๋อนี่มันแล้วมันเฟซบุ๊กก็ชิงกันแล้วเนี่ยสร้างมาเลยชิ้นนี้เลยส่วนไหนบ้างล่ะ
ကျွန်တော်အဲ့ဒီအဲ့ရကိုပြောရမယ်ကျွန်တော်ဒီမှာပြောပြတာရှိပါတယ်။ဒါဟိုဒီဖေ့စ်ဘွတ်ကတော့ပြည်တော့ကြောင်းနေတယ်နော်။ဒီလိုအောင်နေတဲ့ဒီလိုဆက်ပြီးရကျွန်တော်ဒီကတော့ကြာတော့မိသားစုရောဒီအကောင့်စိတ်ကြပြီးရှိတယ်။အဲ့ဒါဟိုဒီအမြင့်တဲ့ရှင်အားဖြင့်ဒီလိုကြမှုရပ်သွားလို့ဆိုတော့ကျွန်တော်မရပ်ပါဘူး။ဒါဒီကတော့ဥပဒေကြောက်ရတယ်ဒါနဲ့ဒီလိုမျိုးကိုဆုံးမအောင်ဆ
ว่าเนี่ยมึงเนี่ยพวกแกยูเนี่ยเด็กอะไรอยู่หันดูว่าเมนูเราดูยูเนี่ยเมนูเนี่ยมึงว่าลูกคุณชอบอะไรดีเด็กเมนูเนี่ยแกเดาไม่รู้อะไรเลยคุณเดี๋ยวเข้าใจเด็กมึงเข้าใจมาแล้วยังเนี่ยมาดีเด็กดูได้ไหมมาเนี่ยที่อยู่เมนูเนี่ยเชื่อใจเด็กเขาเด็กมึงบอกไอ้เด็กพวกแกยูเนี่ยไว้เชื่อใจเด็กอะไรที่เขาจะคุยกันเราเนี่ยไอ้เด็กไอ้เด็กเราเดียวไม่คุยกันไอ้เด็กเราเลยเชื่อใจยังไม่ได้คุยกันเลยคุณเดี๋ยวมึงมา ဘယ်လောက်မှအများကြီးဖြစ်မသွားဘူးကွနော် online နေဒီကလေးတာရဲ့ဒါနဲ့ဟာကတော့ဒီရည်ရအစိုးရပြန်သွားတယ်အဲဒီရည်စိတ်ထဲမှာရှိတယ်မုန်းနေရတယ်ကျွန်တော်တို့ဒီဟိုဟာအမိုးစကားကြီးပြည့်ပြည့်လို့ဆိုနေတဲ့စိတ်ကြီးကမပြောက်သွားဘူးဒါနဲ့တော့ကျမ်းပူကလည်းပြန်သွားမှမရှိရဲ့အဲတော့ Facebook ကဒီရည်ရဟိုကကြည့်သေးရတယ်ကိုလည်းကြောက်သွားတယ်ဆိုတော့အဲဒီကြည့်ပါလေသူတို့ကောင်းနေကြံပိတ်ကြရတယ်ဆိုတာမရှိရဲ့အဲတော့ကျွန်တော်ကတော့ဟိုဟာဟိုဟာဘယ်လိုမျိုးဒီလိုမျိုးလေကဒီရဲ့စိတ်ထဲမှာပေါ့နော်ကျွန်တော်တို့ဒီ Facebook ရဲ့အဖြစ်အပျက်တွေဒီရဲ့စိတ်ထဲမှာရှိတဲ့အမုန်းတွေအာဃာတတွေဒီလိုစိတ်ကြီးတွေပျောက်သွားမလို့နိုင်ဘူးဘိုးဘများလေဒီဟာကိုဆက်ပြီးတော့မဖြစ်မဖြစ်အောင်လို့အနေနဲ့များတော့ကျွန်တော်တို့ဒီဖတ်လိုက်နိုင်တယ်လို့ကျွန်တော်ဒီလိုမျိုးပဲဒါကိုကျွန်တော်တို့ဟိုလက်ခံနေကြည့်ပြီးတော့ပြောရမှာပါပဲ
ဟုတ်ကဲ့ကိုသက်ဆိုရင်ဆွေးနွေးရကျေးဇူးပါနောက်ကျွန်တော်တို့ email နဲ့ Facebook ပြီးဆွေးနွေးတာဆောင်ဆောင်ရှိနေပါသေးတယ်မောင်တတနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာကျွန်တော်နိုင်ငံရဲ့ဒီမိုကရေစီပြည်ရင်ပြောင်းလဲရေးဟာပုတ်ခါစီကသွားနေရတဲ့အချိန်ဖြစ်နေတာကြောင့်လူမှုကိစ္စတွေမှာပြန့်နှံ့နေတဲ့အမုန်းတရားဖြန့်နေတဲ့သူတွေနဲ့အဖွဲ့အစည်းတွေကိုတိတိယောက်ယောက်အေးအေးယူနိုင်တဲ့ဥပဒေတွေနှီးဥပဒေတွေကိုမထုတ်ပြန်နိုင်သေးပါဘူးဒီနေ့ရခိုင်ရင်းနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝိုင်းကမြန်မာအစိုးရနဲ့စစ်ကောင်ဆောင်တွေကိုအေးအေးယူဖို့နှီးမျိုးစုံနဲ့ဂွင်းစင်နေတဲ့အချိန်လည်းဖြစ်နေပါတယ်ရသားဆိုတာတတန်းဟာအင်မတန်နှူးနယ်သေးတာကြောင့်ရိုင်းနေတော့အောင်နောက်ကျောင်းပြန်လဲလို့တဲ့အင်အားစုတွေက Facebook လူမှုကွန်ရက်တွေကနေလှုံ့ဆော်နေတာတွေရှိသလိုဒီလိုအမုန်းတရားတွေပြန့်နှံ့လာအောင်ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့မှားယွင်းတဲ့အရေးယူဆောင်ရွက်မှုတွေကလည်းတစိတ်တပိုင်းပါဝင်နေတယ်လို့ယူဆမိပါတယ်ပြည်တွင်းကအမုန်းတရားဖြန့်ဖြူးနေသူတွေကိုအလွယ်တကူတွေ့မြင်နိုင်ပေမဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့အမုန်းတရားဖြန့်ဖြူးနေတာတွေကိုတော့အလွယ်တကူတွေ့မြင်နိုင်မှုခက်ခဲနိုင်ပါတယ်ဒါကြောင့် Facebook ကုမ္ပဏီကအမုန်းတရားတွေမပြန့်ပွားအောင်မြန်မာလူမှုကွန်ရက်တွေကိုထိန်းချုပ်ဖို့စီစဉ်နေသလိုနိုင်ငံတကာအတိုင်းအဝိုင်းရဲ့မြန်မာဘော်တစ်ဖက်သက်အရေးယူမှုစာမျက်နှာတွေပေါ်မှာလည်းမုန်းတရားတွေမပြန့်ပွားနိုင်အောင်ထိန်းချုပ်ဖို့လိုအပ်လိမ့်မယ်လို့ယူဆမိပါတယ်
။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူ့မောင်တသနာရဲ့သဘောထားပါ။သူကတော့ဒီအမုန်းစိုးရိမ်နဲ့သူတို့လုံဆော်မှုတွေမှာနိုင်ငံတကာအတိုင်းအဝိုင်းလည်းတာဝန်မကင်းဘူးဆိုပြီးသူကတော့ပြောသွားပါတယ်။ဟိုတခုရှိတာကျွန်တော်ဒီပြီးခဲ့တဲ့ဒီထုတ်ပြန်လိုက်တဲ့ BSI ရဲ့အစီရင်ခံစာထဲမှာနောက်ဆုံးအချက်အနေနဲ့ပေါ့လေ။နောက်ဆုံးအချက်ဆိုရင်အရေးလဲကြီးတဲ့ချက်တစ်ချက်ပါ။သူတို့ဒီ2020ရွေးကောက်ပွဲအတွက်သတိထားတဲ့အချက်ကိုပြောသွားပါတယ်။2020ရွေးကောက်ပွဲနဲ့ပတ်သက်လို့သူအဓိကထောက်ပြတာတော့အမုန်းစကားတွေချင်းချောက်မှုတွေမှန်မှန်သတင်းတွေနောက်အကြမ်းဖက်အောင်သူတို့လုံဆော်မှုတွေအပါအဝင်နိုင်ငံရေးလုပ်ငန်းစဉ်ပေါ်မှာအနောက်ရှက်ပြီးတဲ့ကိစ္စတွေမှာ Facebook ကိုအသုံးချလာနိုင်တယ်ဆိုပြီးသတိပေးထားတာပါ။ဆိုတော့ကိုမြတ်သူရေ2020ဆိုတာဟိုနှစ်နှစ်လောက်အချင်းရှိနေပါသေးတယ်ဆိုတော့ဒီတော့တွဲမှာရောဒီ Facebook အနေနဲ့ဒီလောက်ရေးချည့်ရဲ့အချိန်ကာလတည်းမြန်မာနိုင်ငံမှာကြိုတင်ပြီးတော့ပြင်ဆင်နိုင်မဲ့အလားအလာတွေအခြေအနေမျိုးတွေမြင်မိရလားခင်ဗျ
Facebook အနေနဲ့တော့ဒီအရက်ထပ်ဖွဲ့စည်းတွေရဲ့အကျဉ်းချုပ်ချက်တွေကိုပေးချာအလေးအတန်ထားပြီးလိုက်နာဆောင်ရွက်မယ်ပူးပေါင်းပါဝင်မယ်ဆိုရင်တော့ဒီလိုကိစ္စတွေကိုကျွန်တော်တို့ကြိုတင်ကာကွယ်နိုင်မယ်လို့ကျွန်တော်တို့ယုံကြည်တယ်ဒါပေမဲ့ဟိုတကယ်တမ်းမှာတော့ဒါကြည့်ကြမှာဖြစ်နေတာတော့ဒီလိုမျိုးအမုန်းတရားတွေဆိုတဲ့ဟာကသူကြီးချင်းချင်းမုန်းတယ်ဆိုတဲ့အခြေခံကိုဒီအဖွဲ့တစ်ခုခုကနေအင်းနဲ့အားနဲ့
ဆွေးနွေးပေးခဲ့ကြတဲ့လူမှုကွန်ရက်သူတည်တီကွန်ရက်သူနောက်စိုင်းသားကြီးလူမှုသားသာဖော်ဆောင်ရေးစင်တာကကိုသက်စိုးဝင်နောက်ကိုရင်ပါဝင်ဆွေးနွေးသူစာရေးသားပေးပို့သူတွေနဲ့တောတာရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဒီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညတိုင်းလေလာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့မနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းပါလဲတလှည့်ပြန်ပြီးတော့ထုတ်လွှင့်ပေးတာမှုစောင့်မျှော်နားဆင်နိုင်ကြပါတယ်
စနေညချမ်းရဲ့အစီအစဉ်လေးအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်တင်ဆက်ပေးပါဦးမယ်ရှင်
အမေရိကန်နဲ့ပြည်သက်သမရာတို့ဟာဥရောပလူရည်ကိစ္စရဲ့တင်တဲ့ပတ်သက်ပြီးတော့ဒီကနေ့ဆွေးနွေးကြပါရယ်ပြည်သက်ကိုရောက်ချင်ပါပဲပြည်သက်သမရာဒေါ်နယ်ဂိုဒေါ်နယ်ထရန့်ကဝေဖန်ခဲ့ပြီးတဲ့နောက်မှကြာခင်မှာအခုလိုတွေ့ဆုံခဲ့ကြတာပါယမင်းနိုင်ငံမှာဆော်ရီဦးဆောင်တဲ့မဟာမိတ်အဖွဲ့တိုက်ပွဲနေနဲ့ဝေဟင်မှာပြန်တမ်းရင်စီဖြစ်ပြီးတဲ့အမေရိကန်ရဲ့အစီအစဉ်ကိ
တယ်မြောက်နယ်တောင်ကိုရီးယားနှစ်နိုင်ငံနယ်ကြားဆောင်ရှီလန်ကင်းစကန်22ခုကတပ်ဖွဲ့ဝင်တွေနဲ့ဆစ်လက်နယ်ပစ္စည်းတွေကိုဒီကနေ့မှအပြစ်သတ်ရုပ်သိမ်းလိုက်ပါတယ်လွန်ခဲ့တဲ့စက်တင်ဘာကရရှိထားတဲ့သဘောတူညီချက်တွေအတိုင်းအခုလိုပြန်ရုပ်သိမ်းလိုက်တာဖြစ်ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်စစ်ဘက်ဆိုင်ရာသဘောတူညီချက်ဟာဒေတာငင်းချမ်းရေးနဲ့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးအချိန်ဟုန်တိုးပြဖို့ကိစ္စရပ်တွေအတွက်အရေးကြီးတဲ့ယုံကြည်မှုတည်ဆောက်ရေးအဆင့်ဖြစ်ကြောင်းလည်းတောင်ကိုရီးယားဘက်ကပြောပါတယ်။ဒါ့အပြင်လည်းကိုရီးယားကျွမ်းဆက်မှနျူကလ িয়ার ကင်းရှင်းရေးအစီအစဉ်လေးအကောင့်တွေပေါ်ဖို့မြောက်ကိုရီးယားဘက်ကပြက်ကွက်တယ်ဆိုပြီးအမေရိကန်နဲ့မြောက်ကိုရီးယားကြားသိမ့်အဆင့်မပြေဖြစ်နေချိန်မှာပဲတောင်ကိုရီးယားအနေနဲ့အခုလိုလည်လျော့ခဲ့တဲ့အပေါ်ဒါဟာ NDA ကိုဖိတ်ခေါ်သလိုဖြစ်မယ်ဆိုပြီးတော့အကဲကတ်တွေကထောက်ပြကြပါတယ်။တီလင်္ကာနိုင်ငံမှာနိုင်ငံရေးပြဿနာတွေရှုပ်ထွေးနေချိန်မှာပဲသမရမက်ထရီပါလာဆယ်ရီဆန်နာကဒီပါလီမန်ကိုဖျက်သိမ်းလိုက်ပြီးတော့ရွေးကောက်ပွဲအစ်စ်ကျင်းပဖို့တောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ26ရက်နေ့ကတီလင်္ကာသမရဆယ်ရီဆန်နာကဝန်ကြီးချုပ်ရန်နီလ်ဝစ်မာမစင်ကိုယာရူကနေဖြုတ်ချပြီးတော့သူ့နေရာမှာသမရဟောင်းမဟင်ဒါရာဂျာပက္စာနဲ့အစားထိုးလိုက်ချိန်ကလေးကဆက်ပြီးတော့တီလင်္ကာနိုင်ငံမှာအခြေအနေတွေရှုပ်ထွေးပြီးတော့မတည်မငြိမ်နေဖြစ်နေတာပါခင်ဗျာ။
နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကတင်ပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ကတနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှမို့စောင့်မျှော်နှားနိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအများကြီးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.